Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ခါနေ2018ခုနှစ်ဩဂုတ်လ14ရက်တနင်္လာညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိคลိုင်းโดมีเตอร์24 25 32 51နဲ့คลိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမုံပါရှင
်မင်္ဂလာညချမ်းပါရှင်ကျွန်မတင်ကြီးထိုက်ပါအမေရိကန်ပြည်ထောင်စုရှာလော့ဘေးမြို့ကလူပြူလူမျိုးရေးဝါဒီတွေရဲ့စုဝေးပွဲမှာအကြမ်းဖက်ရုံးရင်းဆန်ကပ်ဖြစ်တဲ့အခြေအနေကအကြမ်းဖက်ဝါဒရဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေနဲ့ကန့်ညီတယ်ဆိုသမ္မတရဲ့အမျိုးသားလုံခြုံရေးအချက်ပေးကပြောပါတယ်အမေရိကန်တို့ရဲ့တပ်ဒုံးခွင်းတုံးစနစ်ကိုရီးယားကျွန်းဆွယ်မှာချထားရဲ့အတွက်တောင်ကိုရီးယားနဲ့အမေရိကန်ကြားဆောင်ရွက်နေတယ်လို့ထိတ်တန့်ဗိုလ်ချုပ်ကြီးကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားရဲ့ချောင်မီတွေတန်ရန်အပါအဝင်တခြားထုတ်ကုန်တွေတင်သွင်းတာတားမြစ်တဲ့အကြောင်းတရုတ်ကဒီကနေ့ကြေညာပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာတော့ရခိုင်မှာရှိတဲ့မေယူတောင်ထဲမှာအကြမ်းဖက်သမားတွေခုအောင်နေတယ်လို့ယူဆတဲ့အတွက်အနေနဲ့ရှင်းလင်းပေးဖို့အမျိုးသားလွှတ်တော်မှာရခိုင်မျိုးသားပါတီလွှတ်တော်ကိုယ်စားလှယ်ကဒီကနေ့တောင်းဆိုပါတယ်ဒီအပေါ်မှာပြည်ထောင်စုဝန်ကြီးဌာနကဘယ်လိုတုံ့ပြန်ပါလဲ
ရည်သေးတော်မျိုးနဲ့မောင်းတော်မျိုးနဲ့ဘူးရောင်မျိုးနဲ့လို့နဲ့ဆက်ဆက်လက်ရှိတယ်မြေဥတောင်ကျော်တဝိုက်လူသူရောက်ပုံနေတဲ့တောင်များရှုံများချိုင်ဝိုင်းများမှာလူမျိုးတောက်ဖွဲ့ဝင်များမှာစည်စက်မပြတ်ရှင်းလင်းနေရှိတဲ့ခါမှာ2019ခုနှစ
်ဒီကြောင်းနဲ့ပတ်သက်ပြီးမကြခင်အပြည့်အစုံနားဆင်ရပါမယ်နောက်ကမ်ဘောဒီးယားအန်ကောဝက်ဖျားကြောင်းနဲ့မြန်မာနိုင်ငံကဒီပကံဒေသတို့ပူးပေါင်းပြီးတော့ခီးသွွားလုပ်ငန်းတွေတိုးမြင့်မဲ့အကြောင်းသတင်းနဲ့အတူကရင်အာဇာနီနဲ့စည်ရေးပြမလုပ်ဖို့တားပေမဲ့စည်ရေးပြပွဲကို KNU ဘက်ကကျင်းပခဲ့တဲ့အကြောင်းဒီမြန်မာ U22 ဘောလုံးအသင်းမှာတော့စင်ကာပူကိုမြန်မာကအနိုင်ရသွားတယ်ဆိုတဲ့သတင်းတွေကနားဆင်ရဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုအောင်အောင်တို့ပြောပြပေးပါမယ်ရှင
်ဗာဂျီးနီးယားပြည်နယ်ရှာလော့ဘေးမြို့မှာဖြစ်တဲ့လူပြူလူမျိုးရေးဝါဒရဲ့စုဝေးပွဲမှာအကြမ်းဖက်ရုံးရင်းဆန်ကပ်ဖြစ်တဲ့အခြေအနေကအကြမ်းဖက်ဝါဒရဲ့အဓိပ္ပာယ်ဖွင့်ဆိုချက်နဲ့ကန့်ညီတယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ကပြောပါတယ်တံပြန်ဆန္ဒပြတဲ့လူထဲကိုကားနဲ့မောင်းဝင်တိုက်တာဟာအမုန်းတရားနဲ့တည်ယူသံဆွဲတွေကြောင့်ဖြစ်လာတဲ့ရာဇဝတ်ကြောင်းလို့ရဖြစ်တယ်လို့ HR McMaster က ABC ရုပ်သံသတင်းဌာနနဲ့မနေ့တနင်္ဂနွေနေ့တွေ့ဆုံမေးမြန်းခန်းမှာပြောပါရယ်စနေနေ့ကကားနဲ့ဝင်တိုက်တဲ့ဖြစ်ရကြောင့်အသက်32နှစ်အရွယ်အမျိုးသမီးတဦးသေဆုံးရပါတယ်တခြားလူ19ယောက်ဒဏ်ရာရခဲ့တယ်လို့ရုံးရင်ဆန်ကအခြေအနေကိုကောင်းကင်ကနေစောင့်ကြည့်လေ့လာတဲ့ဗာဂျီးနီးယားပြည်နယ်ရဲတပ်ဖွဲ့ဝင်2ဦးဟာလည်းရဟတ်ရင်ပြတ်ကျတာကြောင့်သေဆုံးသွားပါတယ်တည်ဆောင်းခဲ့ကြသူတွေအတွက်အောက်မေ့ပွဲစုတောင်းပွဲတစ်ခုကိုလည်းမနေ့တနင်္ဂနွေနေ့မှာရှော့လော့ဘေးမြို့မှာပြုလုပ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတဝန်းကမြို့တွေမှာလည်းအကြမ်းဖက်မှုတွေကိုဆန့်ကျင်တဲ့အနေနဲ့လူတွေစုဝေးခဲ့ကြပြီးလက်ရဆောင်ဝါဒီအဖွဲ့တွေကိုသမ္မတဘက်ကအတိတ်တလင်းဝေဖန်ရှုတ်ချမှုမလုပ်ခဲ့တဲ့အပေါ်မှာဝေဖန်ကြပါတယ်။နယူးယောက်မြို့ကထရန့်တာဝါရှိမှာမကျေနပ်ချက်တွေကိုဖော်ထုတ်တဲ့အနေနဲ့လူတွေစုဝေးချစ်တက်ခဲ့ကြသလိုလော့စ်အိန်ဂျလိစ်မြို့မှာတော့လူပြူလူမျိုးရေးဝါဒီတွေကိုဆန့်ကျင်တဲ့အနေနဲ့ယာနဲ့ချီတဲ့လူတွေချစ်တက်ခဲ့ကြပါတယ်ရှင်။
ကိုရီးယားကျွမ်းဆွယ်မှာတပ်ဒုံးခွင်းတုံးစနစ်အပြည့်အဝချထားနိုင်ရေးအတွက်လုံထုံးလုံနီးဆိုင်ရာကိစ္စရပ်တချို့ကိုအမေရိကန်နဲ့တောင်ကိုရီးယားတို့ဆောင်ရွက်နေတယ်လို့အမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးကပြောဆိုလိုက်ပါတယ်။အမေရိကန်စီအူစီအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုဒန်ဖိုကသတင်းနောက်တွေကိုအဲ့ဒီလိုပြောဆိုတာပါ။ဆိုမျိုးရောမှာဒီကနေ့တနင်္လာနေ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့တွေ့ဆုံတာမှာလဲတပ်ဒုံးခွင်းတုံးစနစ်အပြည့်အဝချထားရေးအချိန်ကာလသတ်မှတ်ချက်နဲ့ပတ်သက်လို့တော့အသေးစိတ်ဆွေးနွေးခဲ့တာမရှိဘူးလို့လည်းဗိုလ်ချုပ်ကြီးဒန်ဖိုကပြောပါတယ်။တင်းငွေနေနှောင်းမင်းကထုတ်ပြန်တဲ့ Wall Street Journal မှာဖော်ပြခဲ့တဲ့ American ကောက်ကွယ်ရေးဝန်ကြီး Jim Mattis နဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson တို့ပူးတဲ့ရေးသားတဲ့အတွေ့အမြင်ဆောင်းပါးတစ်ပုဒ်မှာတော့ American တပ်ဒုံးခွင်းတုံးစနစ်ခြားထားရေးကိုဆက်လက်ဆောင်ရွက်နေတဲ့အတွက်လဲတောင်ကိုရီးယားအစိုးရအသစ်ကိုကြီးကြီးရေးသားထားပါရခင်ဗျာ
ကုလသမဂ္ဂဘက်ကဒီလအစောပိုင်းမှာချမှတ်လိုက်တဲ့မြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေအရမြောက်ကိုရီးယားရဲ့ချောင်မီးတွေတန်ရိုင်းနဲ့တခြားထုတ်ကုန်တွေတင်သွင်းမှုကိုတားမြစ်တဲ့အကြောင်းတရုတ်နိုင်ငံကဒီကနေ့တနင်္လာနေ့မှာကြေညာပါတယ်။မြောက်ကိုရီးယားရဲ့ပေတင်းတက်ဒုံးကျည်ဆန်းသတ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကြားတခင်းနဲ့အတည်ပြုလိုက်တဲ့ဒဏ်ခတ်ပိတ်ဆို့မှုကိုအပြည့်အဝဆောင်ရွက်ဖို့တရုတ်ခေါင်းဆောင်တွေကကြေညာထားတာဖြစ်ပါတယ်။ဒဏ်ခတ်ပိတ်ဆို့မှုအရမြောက်ကိုရီးယားရဲ့ပို့ကုန်ဒေါ်လာတန်1000ဘူးလောက်ကိုတားဆီးပိတ်ပင်နိုင်မှာဖြစ်ပါတယ်လာမယ့်စက်တင်ဘာလ9ရက်နေ့မှာကုန်သွယ်ရေးကန့်သတ်ချက်အပြည့်အဝစတင်အကျုံးဝင်မယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကပြောပါတယ်မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်အစီအစဉ်တွေကိုလက်လွတ်ဖို့အတွက်ရေးပါဆုံးမဟာမိတ်ဖြစ်တဲ့တရုတ်အနေနဲ့သူ့ရဲ့အနေအထားကိုအသုံးပြုဆောင်ရွက်ဖို့အမေရိကန်သမ္မတနဲ့သူ့အစိုးရအဖွဲ့ဝင်တွေကတိုက်တွန်းချပါတယ်ကုလသမဂ္ဂဆုံးဖြတ်ချက်ကိုတရုတ်ဘက်ကလိုက်နာဆောင်ရွက်နေတယ်လို့တရုတ်ဘက်ကပြောဆိုလိုက်ပြီး အချင်းလေးကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့လိုအပ်တဲ့အကြောင်းနဲ့ထိန်းသိမ်းသိမ်းသိမ်းရှိကြဖို့ကိုလည်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ထပ်မံတိုက်တွန်းပါတယ်
ဗင်နီဇွဲလာအရေးနဲ့ပတ်သက်လို့စီးရေးအရာဂျာဝင်ဆောင်ရွက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချင်းချောက်ပြောဆိုခဲ့ပြီးတဲ့နောက်အခုခါမှာဒုသမ္မတမိုက်ပန်ဆာကိုလံဘီယာသမ္မတဝမ်မန်ယူအယ်ဆန်တိုစ်ရဲ့ကန့်ကွက်ပြောဆိုမှုကိုတင်းမနေနေကရင်ဆိုင်ခဲ့ရပါတယ်ကိုလံဘီယာနိုင်ငံကာတာဟာနာမြို့မှာကျင်းပတဲ့ပူရန်သတင်းစာရှင်းလင်းပွဲအတွင်းစစ်အင်အားသုံးဆွဲမဲ့အရေးနဲ့ပတ်သက်လို့ဒုသမ္မတပန်ဆာကပြောဆိုတာမျိုးမရှိသလိုအဲ့ဒီအကြောင်းနဲ့ပတ်သက်ပြီးပြောတာမျိုးလည်းမရှိပါဘူးMr. Santos ကတော့ Venezuela အရေးနဲ့ပတ်သက်ပြီး American အနေနဲ့စစ်အင်အားအသုံးပြုမှမျိုးကိုဘယ်လို Latin American နိုင်ငံတွေကမှလက်ခံမှာမဟုတ်တလို့ဒီလိုမျိုးလဲမစင်စားတဲ့ကြောင်းပြောပါတယ်။ဒါပေမဲ့လည်း American အနေနဲ့ဒီ Venezuela အရေးငြင်းချင်းချင်းဖြည့်ရှင်းနိုင်ဖို့ဆန္ဒရှိကြောင်းဒုသမ္မတ Pence က Colombia သမ္မတကိုပြောကြားခဲ့ပါတယ်။ Venezuela သမ္မတမာဒူရိုအစိုးရပေါ်စီးပွားရေးအရာတန်တမာရေးအရာဖိအားပေးတန်ခတ်ရေးယူတာလိုမျိုးနီလန်ပေါင်းစုံအသုံးပြုနိုင်ကြောင်းလည်းထောက်ပြပြဆိုပါရတယ်။ဒါအပြင်ဗင်နီဇွဲလားနိုင်ငံအနေနဲ့အာဏာရှင်စနစ်ချေသွင်းတဲ့နိုင်ငံဖြစ်ပြောင်းလဲသွားမှာမျိုးကိုအမေရိကန်အနေနဲ့လက်မခံနိုင်ကြောင်းလည်းဖန့်စ်ကပြောပါရတယ်။ဗင်နီဇွဲလားနိုင်ငံအနေနဲ့ဒီမတည်မငြိမ်ဖြစ်မှုဟာဒေတာတစ်ခုလုံးအပေါ်အနေရရှိပြီးဗင်နီဇွဲလားပြည်သူတွေကိုကူညီနိုင်မှုအတွက်ဒေတာရင်းထောက်ခံမှုကိုစူးစီးဖို့နဲ့ဒေတာအခြေအနေကိုလေ့လာဖို့သမ္မတထရမ့်ကသူ့ကိုဆီလွတ်ခဲ့တာဖြစ်တယ်လို့ဒုသမ္မတဖန့်စ်ကပြောပါရခင်ဗျာ။
ယူအေဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဘာကင်နာဖာဆိုနိုင်ငံမြို့တော်ဝါဂါဒူဂူကစားတောက်ဆန်တစ်ခုမှာမိနစ်တနည်းငယ်လေးကတနတ်သမားတွေဝင်ရောက်ပစ်ခတ်တာကြောင့်အနည်းဆုံး18ဦးသေဆုံးပြီးတော့10ဦးဒဏ်ရာရပါတယ်။သေဆုံးသူအများစုကအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ပြည်ချိုင်းဝန်ကြီးကပြောပါတယ်။တိုက်ခိုက်ခံရချိန်မှာတချို့ထွက်ပြေးလွတ်မြောက်ခဲ့ပေမဲ့လို့လည်းတချို့ကတော့အဆောက်အုံထဲမှာပိတ်မိနေကြတာဖြစ်ပါတယ်။ဘာကင်နာဖာဆိုလုံချိုရဲ့တပ်ဖွဲ့တွေကတနတ်သမားတွေကိုအပြစ်သက်ရှင်းလင်းခဲ့ရပါတယ်။မြို့တော်ဝါဂါဒူဂူကအဇစ်အစ္စတန်ဘူဆိုတဲ့တူရကီစားတောက်ဆိုင်တွင်ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ဂျီဟတ်တိုက်ခိုက်ရေးသမားတွေလို့တန်တရာရှိထားသူ2ဦးကတော့လုံချိုရဲ့တပ်ဖွဲ့တွေနဲ့အပြန်အလှန်ပြစ်ခတ်မှုအတွင်းသေဆုံးသွားပါတယ်။ဝင်ရောက်စီးနင်းတိုက်ခိုက်ခဲ့သူအရေအတွက်ကိုလည်းအတိအကျမသိရသေးပါဘူး။တိုက်ခိုက်သူတွေကပြစ်ခတ်ချိန်မှာတချို့လူတွေကဒီထွက်ပြေးလွတ်မြောက်ခဲ့ကြပါတယ်။အကြမ်းဖက်တိုက်ခိုက်မှုရဲ့လက်သက်တရားခံကိုတော့မသိရသေးပါဘူး။ကုန်းတွင်းပိအာဖရိကနိုင်ငံတစ်ခုဖြစ်တဲ့ဘာကင်နာဖာဆိုရဲ့ဝင်းလံခေါင်တည်တဲ့မြောက်ပိုင်းနယ်စပ်ကအကြမ်းဖက်သမားတွေကိုနှစ်ပေါင်းများစွာချေမှုန်းနေရတဲ့မာလီနိုင်ငံနဲ့ဆက်ဆံနေတာဖြစ်ပါလေ
။ဗင်နီဇွဲလားနိုင်ငံဟာအမေရိကန်ပြည်အောင်စုအတွက်အနေရဖြစ်လာနိုင်ခြင်းအလွန်များတဲ့အကြောင်း CIA ထောက်လှမ်းရေးဖွဲ့ညွှန်ကြားရေးမှူးမိုက်ပွန်ပေယိုကပြောဆိုလိုက်ပါရယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗင်နီဇွဲလားနိုင်ငံကို CIA ကြောင်းဝင်ဆောင်ရွက်နိုင်ခြင်းရှိတဲ့အကြောင်းပြောဆိုနေကြမှာပဲ။ Mr. Pompeo က Fox News Sunday ရုပ်သံအစီအစဉ်မှာအခုလိုပြောကြားလိုက်တာပါ။ဗင်နီဇွဲလားပြည်သူတွေအတွက်မျှော်လင့်ချက်ပေးဖို့နဲ့ဒီမိုကရေစီပြန်လည်ရှင်သန်နိုင်ရေးအတွက်အခြေအနေကောင်းတစ်ခုဖန်တီးပေးဖို့သူ့အနေနဲ့ကြိုးစားနေရလို့သမ္မတထရမ့်ကပြောပါရယ်။မာဒူရိုအစိုးရဟာလက်ဖြောင့်တပ်သားတွေကိုအဆောက်အဦအမြင့်တွေပေါ်မှာထားပြီးကျောင်းမွယ်ဖွယ်ကောင်းတဲ့ဖိနှိပ်မှုတွေပြုလုပ်နေကြောင်းထောက်လှမ်းရေးအချက်လက်တွေအရသိရပြီးအမေရိကန်ရဲ့မူဝါဒကတော့လက်တွဲပေါ်လက်တည့်အမေရိကန်နိုင်ငံတွေနဲ့ပူးပေါင်းကြည့်တော့ဒီမိုကရေစီပြန်လည်ရရှိရေးအတွက်ကြိုးပမ်းဖို့ဖြစ်တယ်လို့မစ္စတာပွန်ပေယိုကပြောပါရခင်ဗျာ
။စီးရီးယားနိုင်ငံတွေကသဘုံတို့ထိန်းချုပ်ရာအစ်တလီပြည်နယ်တွင်ရှားပွေကဲဆယ်ရဲ့အဖွဲ့ White Helmet ခမဖြူအဖွဲ့ဝင်5ဦးတပ်ဖြတ်ခံရမှုကိုအမေရိကန်ပြည်ထောင်စုကပြစ်တင်ရှုတ်ချပါတယ်။အစ်တလီမျိုးအနောက်ဖက်ဆာမင်မျိုးကသူတို့စကန်တခုကိုဘယ်သူတွေမှမသိတဲ့တနတ်သမားတွေကဝင်ရောက်စီးနှင်းမှုအတွင်းအဖွဲ့ဝင်5ဦးပြစ်ခတ်ခံရတာဖြစ်တယ်လို့ White Helmet အဖွဲ့ကပြောပါတယ်။ဘသူလက်ချက်ဆိုတာကိုလည်းမသိရသေးပါဘူး။အစ်တလီပြည်နယ်ကိုထိန်းချုပ်ထားတဲ့ Syria သဘုံအဖွဲ့ Hayat Tahia El Sham ကတော့အခုတိုက်ခိုက်မှုကိုအကြီးတန်းလာတဲ့ရာဇဝတ်မှုလို့သုံးလုံးပြောဆိုလိုက်ပြီးလူသားသမားတွေကိုရှာဖွေရှင်းလင်းဖို့နဲ့ White Helmet အဖွဲ့ကိုအကာအကွယ်ပေးဖို့ကတိပြုပြောဆိုပါတယ်။ဒီအဖွဲ့ကစီးရီးယားရပ်ဖက်ကာကွယ်ရေးလုပ်သားတွေဖြစ်ပြီးတဘုံကြီးထိန်းချုပ်ထားတဲ့ဒေသကဘုံတံကြောင့်ပြိုကျတဲ့အဆောက်အုံတွေတဲ့ကရပ်သားတွေကိုကဲထုတ်ပေးနေကြတာဖြစ်ပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအတွင်းတည်ဆုံးခဲ့ရသူတွေလည်းရှိပါတယ်။အဖွဲ့ကတော့2016ခုနှစ်အတွင်းနိုဘယ်ငြိမ်းချမ်းရေးဆုရထားခံခဲ့ရပြီးတဲ့နောက်ကမ္ဘာတစ်လွှာလူသိများလာခဲ့တာဖြစ်ပါတယ်။
အိန္ဒိယနိုင်ငံမြောက်ပိုင်းနေပေါ်နိုင်ငံတောင်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမိုးတဲထန်စွာရွာသွန်းလာကြောင်းရေကြီးရေရှမ်းမှုတွေမြေပြိုကျမှုတွေဖြစ်ပြီးလူပေါင်း130လောက်ဘေးလွတ်ရရှိလို့ရွှေပြောင်းခဲ့ကြသလိုလူပေါင်း90လောက်လည်းတည်ဆုံခဲ့ပါတယ်လူပေါင်း3000လောက်ပျောက်ဆုံးနေစေဖြစ်တာကြောင့်တည်ဆုံးသူအကြီးအကျယ်ဒေါ်လာနိုင်ငံလိုလည်းတာဝန်ရှိသူတွေကပြောပါတယ် ချင်းနေမှာပဲအိန္ဒိယနိုင်ငံဟီမာချာဖရာဒက်ရှ်ပြည်နယ်ဦးလာကျေးရွာမှာလည်းမနေ့တနင်္ဂနွေနေ့ကမိုးတက်ထန်စွာရွာသွန်းမှုကြောင့်မြေပြိုကျမှုဖြစ်ခဲ့ရတာကနေဘတ်စကာ20မြို့သားပြီးလူပေါင်း40ချောက်ဦးတည်ဆုံခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်တည်ဆုံသူအကြီးအကျယ်ထပ်ပြီးတော့ဒေါ်လာနိုင်ငံလိုလည်းတာဝန်ရှိသူတွေကပြောပါတယ်ဟီမာဝန်တာတောင်ကြီး
မန်ဒီဒေတာတဝိုက်ကဒါဇင်နဲ့ချီတဲ့အင်ဒီလဲမိုးရည်တဲ့မြို့ပါသွားခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာဆီးရီးယားနိုင်ငံတွင်အစ္စလာမ်ရဲ့အစွန်ရောက်ISအဖွဲ့အတွက်တိုက်ခိုက်နေတဲ့ဆိုဗီယက်နွယ်ဘဝစစ်သွေးဌာနဦးဦးဆောင်တဲ့လျှို့ဝှက်ဂျန်စီမှုတစ်ခုကိုဖော်ထုတ်နိုင်ခဲ့တယ်လို့ရုရှားထောက်လှမ်းရေးအဖွဲ့ကပြောတာကိုကိုကာပီ AP သတင်းတရက်ကဖော်ပြပါတယ်တိုက်ခိုက်မှုတွေလုပ်ဖို့ဂျန်စီနေတယ်လို့တန်တရားရှိထားတဲ့လူလေးဦးကိုဖမ်းဆီးထားတယ်ဆိုပြီးရုရှားပြည်ထောင်စုလုံခြုံရေးဌာန FSB ကဒီကနေ့တနင်္လာနေ့မှာကြေညာချက်ထုတ်ပြောဆိုတာပါဒီလူတွေထဲကနှစ်ဦးတို့ကတော့မြို့တော်မော်စကိုရဲ့ပို့ဆောင်ဆက်သွယ်ရေးစနစ်နဲ့ဈေးဆိုင်တစ်ခုတို့ကိုအသေးခံဖောက်ခွဲမဲ့သူတွေဖြစ်တယ်လို့လဲရုရှားပြည်ထောင်စုလုံခြုံရေးဌာနကပြောပါတယ်ဖောက်ခွဲရေးပစ္စည်းတွေလုတ်တဲ့မော်စကိုမြို့ပြင်ကတခွဲကန်တစ်ခုကိုလည်းရှာဖွေတွေ့ရှိထားတဲ့အကြောင်းပြောပါတယ်တိုက်ခိုက်မှုတွေလုပ်ဖို့အတွက ကြီးတန်းစစ်သွေးကြောင့်အုပ်ကညွှန်ကြားခဲ့တာလို့လဲရုရှားထောက်လှမ်းရေးအဖွဲ့ကပြောဆိုထားပါတယ်ရှင
်
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုအောင်အောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေတင်းနာညာချန်ထုတ်လင်းပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လင်းနေချိန်နဲ့တပြိုင်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website မှာလည်းတပြိုင်တည်းနားဆင်နိုင်ကြပါရှင်ထိတ်တန့်ရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်အခုအယူဆုံးရခိုင်ဘက်ကသတင်းကိုနားဆင်ရအောင်ပါရခိုင်ပြည်နယ်အတွင်းမှာရှိတဲ့အကြမ်းဖက်သမားတွေခိုးလုံနေတယ်လို့ယူဆရတဲ့မေယူတောင်တန်းပေါ်ကိုနယ်မြေရှင်းလင်းရေးတွေတိုးမြင့်လှုပ်ဆောင်သွားမယ်လို့ပြည်ထောင်စုဝန်ကြီးဌာနဒုဝန်ကြီးကပြောဆိုလိုက်ပါတယ်။ဒေသတွေမှာအခြေအနေတွေဟာတည်ငြိမ်မှုမရှိသေးပေမဲ့ဖွံ့ဖြိုးရေးကိုဇက်တိုက်လှုပ်သွားမယ်လို့လည်းပြည်နယ်အစိုးရကပြောပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောင်မတ်မေခသတင်းပေးပို့ထားပါတယ်ရှင်
။အကြမ်းဖက်သမားတွေခိုးအောင်နေတယ်လို့ယူဆရတဲ့ရခိုင်ပြည်နယ်မှာရှိတဲ့မေယူတောင်တန်းပေါ်မှာနယ်မြေရှင်းလင်းပေးဖို့ဒီကနေ့အမျိုးသားလွှတ်တော်မှာရခိုင်မျိုးသားပါတီဘက်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ကတင်ပြတောက်ဆိုခဲ့ပါတယ်။ဒီပေါ်ပြည်ထောင်စုဝန်ကြီးဌာနကဒုတိယဝန်ကြီးဗိုလ်ချုပ်အောင်စိုးကခုလိုပြောဆိုလိုက်တာဖြစ်ပါတယ်
။ရည်သေးတော်မျိုးနဲ့မောင်းတော်မျိုးနဲ့ဘူးကြီးတော်မျိုးနဲ့တို့နဲ့ဆက်ဆက်လက်ရှိတဲ့မေယူတောင်ကျော်တဝိုက်လူသူရောက်ပုံနေတဲ့တောင်များရှိုများချိုင်ဝဲများမှာလူမျိုးတပ်ဖွဲ့ဝင်များမှာစည်စက်မပြတ်ရှင်းလင်းနေရှိတဲ့ခါမှာ2019ခုနှစ်ဇွန်လ20ရက်နေ့မှာတကြိမ်ဇူလိုင်လ30ရက်နေ့မှာတကြိမ်အကြမ်းဖက်တောင်ကျမ်းသူများရဲ့နေရာများကိုဖောက်ထုတ်နိုင်ခဲ့ပြီးလူနေရာတဲများလက်နက်နဲ့ရမ်းပြော့များဒိတ်ကများနဲ့သုံးဆောင်ပစ္စည်းများကိုသိမ်းဆည်းရမိခဲ့တဲ့အကြမ်းဖက်သမား3ဦးကိုလည်းအသေးဖမ်းဆီးရမိခဲ့ပါတယ်ဆက်လက်စုံစမ်းဆောင်ရွက်လည်ရှိပါကြောင်းနဲ့နေကြားတော်ရဲတပ်ဖွဲ့နှင့်နေမိကန်းရဲတပ်ဖွဲ့တို့ဟာတပ်မတော်နဲ့ပူးပေါင်းပြီးမြို့တောင်ကျော်၌နေမိရှင်းလင်းရေးလုပ်ငန်းများကိုလည်းတွင်းမြင့်ဆောင်ရွက်ရှိပါကြောင်းပြန်လည်ရှင်းလင်းကြေညာပါတယ်
နေနေရှင်းလင်းရေးနဲ့ပတ်သက်ပြီးလှုပ်ဆောင်မဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူး။တမတော်ဘက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတွေတိုးမြင့်ချထားပါဗျ။အခုလိုတပ်တွေတိုးမြင့်ချထားတာဟာဒေသခံပြည်သူတွေရဲ့လုံခြုံမှုအတွက်စိုးရိမ်တာကြောင့်ဖြစ်တယ်လို့ပြည်နယ်အစိုးရဘက်ကပြောဆိုထားပါဗျ။ရသိတောင်မြို့နယ်အတွင်းကျေးရွာအုပ်စု17ရွာမှာလည်းညမထွက်ရအမိန့်ထုတ်ပြန်ထားပါဗျ။ပြီးခဲ့တဲ့ဩဂုတ်4ရက်နေ့ကအောင်နှန်းကျေးရွာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပြန်လည်ရန်ပြုခဲ့တာတွေကြောင့်အဲ့ဒီနေရာနဲ့အနီးတစ်ဝိုက်မှာပုံမှန်144ထုတ်ပြန်ခဲ့တာပါ။မောင်တော်ဒေတာအတွက်ထုတ်ပြန်ထားတဲ့ညမထွက်ရအမိန့်ကလည်းခုထိမရုတ်သိမ်းသေးပါဘူး။ပြည်နယ်အစိုးရဘက်ကတော့ရခိုင်ဒေတာတွင်လုံခြုံမှုရှိအောင်တပ်မတော်နဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်။ဒါ့အပြင်ဒေတာတွင်တည်ငြိမ်မှုမရှိသေးပေမဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုတော့ဇက်တိုက်လှုပ်ဆောင်ပေးသွားမယ်လို့ပြောဆိုခဲ့ပြီးပြည်နယ်ဘက်ကလှုပ်ဆောင်မယ့်ဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ပတ်သက်လို့ပြည်နယ်အစိုးရအတွင်းမှဦးတင်မောင်စီကအခုလိုပြောပါတယ်
။ဟိုတည်ငြိမ်ရေးချောင်းမှုရှိလာတာနဲ့အများအဲ့လိုပါဖွံ့ဖြိုးရေးတွေကိုကျွန်တော်ကလုပ်မယ်။အခုလောလောဆယ်ဒီဟောင်းတော်ဒေတာမှရှိတဲ့ရဇက်ဒေတာမှရှိတိုင်းရင်းသားတွေစားဖို့တောက်ဖို့အချိန်ကြီးဖို့တည်းဒီဆရာကအဓိကလေးကျွန်တော်ထောက်ပံ့ပေးနေတယ်။ဆ ဟုတ်ပါပြီဟာလုံးကြီးလုပ်ငန်းဦးအတွက်ကျွန်တော်တို့ကဒီနေရာတို့ဆက်ပြလိုက်ပါမှုပြီနော်အခုတော့ဒီတောင်းပြနေတယ်အတိုက်ကျနေဦးတယ်ဆက်ပြလိုက်ထောက်ပံ့ပြီနော်ဒီနောက်ကကျွန်တော်တို့ဒီစာနာဆုံးကြရွာတွေမှာ50နေပြီနေအဲဒီကတည်းကဒီတိုင်းရင်းသားကြီးဖြစ်တဲ့မင်းဆိုင်ရာဒီကျွန်တော်ဒီပြန်နန်းကြီးဟိုကဒီချင်းလေးဝေးကြီးအဲဒီဥက္ကဋ္ဌကြီးဒီမျိုးကတော့တောင်းလို့ပြီးတော့မှာဖြစ
ဒီလိုတွေကိုစစ်ဆေးရမှာတော့မောင်တော်အကျန်းဖတ်မှုဖြစ်ပွားပြီးနောက်ပိုင်းနေအိမ်တွေကိုမိရှို့တာမှာပါဝင်ပတ်သက်ခဲ့သူတွေဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်ထားပါတယ်။ဒီလိုတွေကိုစစ်ဆေးရမှာတော့မောင်တော်အကျန်းဖတ်မှုဖြစ်ပွားပြီးနောက်ပိုင်းနေအိမ်တွေကိုမိရှို့တာမှာပါဝင်ပတ်သက်ခဲ့သူတွေဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်ထားပါတယ်။ မောင်တော်အကျန်းဖတ်မှုနောက်ပိုင်းမှာအပြစ်မဲ့အရက်သားတွေလုံခြံခံရတာတွေဖမ်းဆီးခံရတာတွေပျောက်ဆုံးနေတာတွေဟာခုချိန်ထိမရက်သေးပါဘူး။ပြီးခဲ့တဲ့ရက်ပိုင်းကလည်းကျမကြီးဝန်ထမ်းတအူးပျောက်ဆုံးခဲ့ရှိပါတယ်။ထုတ်ပြန်ထားတဲ့စာရင်းတွေအရဒီနေ့ဂျွန်လကုန်အထိလုံခြံတပ်ဖြတ်ခံရတဲ့ဥယေဟာအယောက်40နီးပါးရှိနေပြီးအယောက်30နီးပါးကတော့ဖမ်းဆီးခံရလို့ပျောက်ဆုံးခဲ့ရှိပါတယ်။ ရခိုင်ပြည်နယ်ကိုတွားရောက်လည်လာခဲ့တဲ့ကုလအထူးတန်တမန်မစ္စယန်ဟီးလီကတော့ဒေတာရင်းလုံခြုံရေးတိုးမြင့်လိုက်တာနဲ့ပတ်သက်ပြီးဒါဟာစိုးရိမ်ဘွယ်ရအခြေအနေတစ်ခုဖြစ်နေတယ်လို့ထုတ်ပြန်ပြောဆိုထားပါတယ်ရှင်။ မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကမ္ဘောဒီးယားမြန်မာခီးသွားလာရေးပူးပေါင်းဆောင်ရွက်ဖို့ရှိတဲ့သတင်းကိုတင်ပြပေးကြပါမယ်။နေ့စဉ်ခီးသွားဧည့်သည်တန်းတဲ့ချီလာရောက်လဲပတ်တဲ့ကမ္ဘောဒီးယားနိုင်ငံအန်ကောဝက်ဖျားကြောင်းနဲ့မြန်မာနိုင်ငံကရှေးဟောင်းညီချင်းမှုအမွေအနှစ်တွေရှိရာပကံဒေသတို့ပူးပေါင်းပြီးတော့ခီးသွားလာရေးလုပ်ငန်းတိုးမြင့်လှုပ်ဆောင်သွားဖို့မြန်မာ
ဆက်သွယ်မေးမြန်းထားတဲ့မခင်ဖြူထွေးပြောပြပေးပါရှင်
။မြမခီးသွားလုပ်ငန်းဟာတိုင်းပြည်ပွင့်လင်းလာပြီးနောက်ပိုင်းမှာအရင်ထက်တိုးတက်လာတဲ့အခြေအနေတွေအများကြီးရှိတဲ့ဆိုပေမဲ့လည်းအိန္ဒိယနိုင်ငံတွေနဲ့နှိုင်းယှဉ်တော့အနောက်ကျနေသေးပါ။ပြည်လင်းပြည်ပါခီးသွားတွေအလားများတဲ့ဗကန်လိုဒေသမျိုးမှာနှစ်စဉ်ခီးသွားသင်္ကန်းပဲရှိတဲ့အချိန်ဒေသရင်းကမောရီးယားနိုင်ငံကအန်ကောဝက်ဘုရားကျောင်းရှိရာ CM Rip ဒေသကိုလာရောက်တဲ့ခီးသွားဧည့်သည်ကတော့နှစ်စဉ်နှစ်တန်းခန့်ရှိပါတယ်။ဒီလိုခီးသွားတန်းနဲ့ချီနှစ်စဉ်လာရောက်နေတဲ့အန်ကောဝက်နဲ့ဗကန်ဒေသနှစ်ခုပေါင်းပြီးတော့ပူရက်ခီးစဉ်တွေစီစဉ်နိုင်အောင်မြမဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနကဥဆောင်ကြိုးပမ်းနေပြီးတော့တဟမြမခီးသွားလုပ်ငန်းတိုးတက်လာစေမယ့်အပြောင်းအလဲတစ်ခုဖြစ်လာစေလိမ့်မယ်လို့မြမနိုင်ငံခီးသွားလုပ်ငန်းအဖွဲ့ချုပ်ဒူအကထကိုဖြိုးဝေရစာကပြောပါတယ်
။ဒီလိုမျိုးအန်ကောဝက်နဲ့ဗကန်နဲ့ကမ္ဘောဒီးယားနဲ့မြန်မာနိုင်ငံရဲ့ရှိအောင်ယဉ်ကျေးမှုနဲ့ပတ်သက်တဲ့ခီးသွား attraction နေရာနှစ်ခုကိုဆက်ဆက်ပြီးတဲ့အောက်ဖြင့်မြန်မာနိုင်ငံရဲ့ခီးသွားလုပ်ငန်းတွေပြုသဘောဆောင်တဲ့အကြောင်းလဲတွေပဲဖြစ်ပေါ်လာမှာပါ။နံပါတ်၁ခီးသွားဧည့်သည်အရေးအတွက်ပို့ပြီးတော့မြန်မာနိုင်ငံအတွက်ပို့မြင့်လာပါမယ်။သူတို့ချင်းကတော့ပကံကိုတိုက်ရိုက်လာပြီးတော့ဆင့်တဲ့တွေနံပါတ်၄လေတောင်းလိုင်းလာ frequency ပို့ပြီးမြင့်လာမယ်ခီးသွားဧည့်သည်အရေးအတွက်ပို့မြင့်လာမယ်။အဲ့ဒါဆိုလို့ရှိရင်လက်ရှိ MP ဖြစ်နေတဲ့ပကံမှာရှိနေတဲ့ဟိုတယ်ခန်းနေပြေဖို့အတွက်ကိုခွင့်လန်းကောင်းတစ်ခုပါပဲ။အဲ့ဒါနဲ့တစ်ဆက်တည်းမှာဒီအဲ့ data တွေမှာရှိရဲဟိုဆက်ဆက်နေတဲ့ခီးသွားလုပ်ငန်းတွေဆက်ဆက်နေရဲဟလာ transportation နဲ့ပတ်သက်တဲ့ကားလုပ်ငန်းတွေစားတောက်ဆိုင်တွေအလုပ်ကန်ခွင့်လန်းတွေပေါ်ပေါက်လာမယ်။အကုန်လုံးအတွက်ကြိုးရှိနေတဲ့လုပ်ငန်းဖြစ်ပါတယ
်။ခီးသွားလုပ်ငန်းတိုးတက်မှုနဲ့အတူတန်းညီဝင်ငွေတိုးတက်လာနိုင်တဲ့တစ်ချိန်တည်းမှာပဲဒီခီးသွားလုပ်ငန်းကြောင့်ပဲရေရှည်မှာသဘာဝပတ်ဝန်းကျင်နဲ့လူမှုတိုင်းဝိုင်းပေါ်မှာရိုက်ခတ်မှုတွေရှိနိုင်တယ်ဆိုတဲ့ထောက်ပြပြောဆိုမှုတွေကလည်းအများအပြားရှိနေတာပါ။ဒါပေမဲ့ကိုဖြိုးဝီယာစာကတော့အခုစီစဉ်ကနေအစိုးထက်အကောင်ပိုများနိုင်တယ်လို့သုံးသပ်ပါတယ်။သဘာဝပတ်ဝန်းကျင်ပေါ်မှာထိခိုက်မှုနည်းပြီးတော့ရေရှည်ခန်းနဲ့ခီးသွားလုပ်ငန်းဖြစ်အောင်မြမဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနကကြိုးပမ်းဆောင်ရွက်နေတာမို့အကျိုးရလည်းပိုပြီးတော့များဖို့သာရှိပါတယ်လို့သူကပြောပါတယ်။
ခီးသွားလုပ်ငန်းကအကောင့်တကြီးပဲပြီးတဲ့စိုးချိုးမရှိဘူးလားဆိုအဲ့လိုလည်းမဟုတ်ပါဘူး impact ဆိုတော့ခီးသွားလုပ်ငန်းကြောင့်မလို့ impact ကအမျိုးမျိုးရှိပါတယ်တဘာပတ်ဝန်းကျင်ကိုထိခိုက်မှုလို့ဟလာရည်ရှိမှုကိုထိခိုက်တာတို့ဒါမျိုးတွေရှိပါတယ်ဒါပေမဲ့အခုကျွန်တော်တို့ဒီလုပ်ငန်းကိုလုပ်ကင်နေတဲ့အခါမှာအဲ့လိုမျိုးစိုးချိုးဒီမှာလာပြီးတော့တတ်နိုင်တဲ့များနည်းအောင်လို့ဒီဟိုတယ်နဲ့ခီးသွားလာရေးလုပ်ငန်းဝန်ကြီးဌာနအနေနဲ့ဒါတွေလည်းဆက်သွင်းပြီးစဉ်းစားပြီးတော့မှဒီလုံငန်းကိုစီမံခန့်ခွဲမှုပြုလုပ်မှာဖြစ်ပါတယ်။သူတို့ဖြစ်ရတော့လေးမြန်နေဆင်းတဲ့အတွက်ဟလာကာဗွန်ဖုတ်ပရင့်တွေပုံများလာမယ်ဆိုတာမျိုးကဒါမလွဲမဆောင်တာပါဘူး။ဒါပေမဲ့ဒီပကံဖျားတွေကိုထိခိုက်လောက်အောင်တော့ဘောပောင်းခြင်းထိခိုက်မှုမဖြစ်စေနိုင်တော့ပါဘူး။နောက်တစ်ခါအတန်းဆူညာမှုဆိုတာလည်းနောက်ပိုင်းဟလာရှေးတော့ဟို Fokker 27လေးမြန်နေရဲ့ဆူညာမှုမျိုးတော့မရှိတော့ပါဘူး။အခုနောက်ပိုင်းလေးမြန်နေရဲ့အတန်းဆူညာမှုကလည်းပိုပြီးငြိမ်လာပါတယ်။နောက်တစ်ခါလေးမြန်ဆင်းတဲ့ကြောင့်မလို့ဒုက္ခမှုရှိရဆိုတာမျိုးလဲ
ငင်းလင်းလှုပ်လာအောင်ဒီဖျားတွေပြကြလောက်အောင်ဒီတုံဟာမှုလည်းမရှိနိုင်ပါဘူးပကံနဲ့အန်ကောဝဲပူရွက်ခီးစင်တွေအကောင့်ထဲပေါ်နိုင်မှုတနင်္ဂနွေတက်ဆိုင်ရာခီးသွားလုပ်ငန်းတာဝန်ရှိသူတွေအကြောင်းမှာတွေ့ဆုံဆွေးနွေးနေကြပြီးတော့ရှင်းနေအတွင်းမှာဒီအစီအစဉ်အကောင့်ထဲပေါ်လာဖို့ခံမရပါဘူး ပကံလိုဒေတာမျိုးမှာတော့ခီးသွားဝန်ဆောင်မှုတွေတွင်းပြေးနိုင်မှုအသိအနေထားမှာရှိနေပြီးတာပါလို့လည်းကိုဖြိုးဝေယစာကပြောပါတယ်။ခီးသွားလုပ်ငန်းလုပ်ကိုက်သူတချို့နဲ့ဝိုင်းရဲ့အန်လန်းညွန်တချို့ကတော့မြန်မာနိုင်ငံမှာဒီခီးသွားလုပ်ငန်းကဏ္ဍအတိုးတက်လာဖို့အတွက်အလားအလာကောင်းတွေအများကြီးရှိတယ်လို့ဆိုပေမဲ့လည်းတကယ်တမ်းတိုးတက်လာဖို့မှာတော့ထိရောက်တဲ့မူဝါဒတွေစမဲ့အကောင့်ထဲပေါ်တာအပါအဝင်
ရှိတော်အားရှာအကစားပြိုင်ပွဲမှာမြန်မာဘောလုံးအသင်းကစင်ကာပူအသင်းကိုအနိုင်ရသွားတဲ့တဲ့တင်ကိုမတင်ပြခြင်းခဲ့မှာမြောင်းရီဘက်ကကရင်အာဇာနည်နဲ့ကျင်းပတဲ့အခြေအနေကိုပြောပြပေးခြင်းပါတယ်။ကရင်ပြည်နယ်မြောင်းရီမြို့နယ်တွေကကယန်ယူထိန်းချုပ်ရာအတွင်းကွင်းကလေးကျေးရွာမှာကျင်းပတဲ့ကရင်အာဇာနည်နေ့မှာစီးရေးပြတာတွေမလုပ်ဖို့အတွက်မြန်မာတပ်မတော်ဘက်ကလက်နက်အင်အားပြည့်စုံနဲ့လာရောက်ပြ
နှစ်စဉ်နှစ်တိုင်းကရင်မျိုးသားကောင်းဆောင်ကြီးတွေကြာဆုံးခဲ့ရတဲ့ဩဂုတ်လ12ရက်နေ့မှာကရင်အာဇာနည်နေ့ကို KNU ကရင်အမျိုးသားအစည်းအရုံးကခရိုင်မြို့နယ်အသီးသီးမှာကျင်းပလေ့ရှိတာပါဒီနှစ်မှာလည်းကရင်အာဇာနည်နေ့ကိုဒေသအသီးသီးမှာကျင်းပခဲ့ပေမဲ့မြဝတီခရိုင်အတွင်းမှာလုပ်တဲ့စီရေးပြအခမ်းအနားကိုတော့မလုပ်စေချင်တဲ့သဘောနဲ့စစ်တပ်ဘက်ကတိုက်အင်အားတွေနဲ့လာရောက်ခဲ့တယ်ဆိုပြီး KNU တပ်မ6စစ်ကြောင်းမှဘုံမူလမင်းကပြောပါတယ်
တကကရှိမှုလားဒီလိုကဒီလိုရေနေပေါ်တင်မှာဒီလိုပဲလူဟောပြောွယ်လို့ပြီးတဲ့ဆိုအဲဒီလိုသူတို့လာလို့ဆိုသူတို့စတင်ပို့တယ်အဲ့ဒါသူလာရစတင်ပို့တယ်ကျွန်တော်တို့ကတော့ရှင်မျိုးဘုထလက်ပါတယ်ဆိုတော့ဒါအလို့စီပြောရတယ်လေအဲ့ဒါလှုပ်တော့လှုပ်ရဒီလိုလူစုပြီးတော့ဟောပြောွယ်လေးလည်းလှုပ်စီရအဲ့ဒါစီရင်ပြအဲ့နေနေတော့ဒါအဲ့ဘာဒါဘုံမတည့်ရဘုံမျိုးပေါ့ဗျအဲ့ဒါဒါကိစ္စတော့မရှိအောင်သူတို့လာတာချက်ချင်းနဲ့ပဲလာတယ်အားလုံးစီလာဦးအဲ့ဒါလာတာတခုကတော့ဒီစေစေဟိုတမအဝတ်စုံနဲ့ဒီကနေစနေကိုရောက်လည်းနေစရာမျိုးတော့စောက်ပါလို့ဒါတခုသူကြောင့်တော့ဒါလို့ရှိတယ
်ဒါဟာနှစ်စဉ်လုပ်နေတဲ့အခမ်းအနားဖြစ်ပြီးကြာဆုံးခဲ့ရတဲ့ကရင်ခေါင်းဆောင်တွေကိုအလေးပြုပြီးသူတို့ရဲ့ကိုကျိုးဆွတ်မှုတွေကိုဂုဏ်ပြုခဲ့ကြတာဖြစ်တာကြောင့်မဖြစ်မနေလုပ်ရတဲ့နေ့ဖြစ်တယ်လို့လည်းဘုံမူလမင်းကဆိုပါတယ
်ဒီနေ့တိုင်းနေ့စဉ်နေ့တိုင်းကျင်းပတဲ့အလုပ်ပဲကျွန်တော်တို့ခေါင်းဆောင်ရှားပါတယ်နော်ကျွန်တော်တို့တမူတာဘောတွေတော့ကျွန်တော်အရက်စားနေတဲ့ကလောက်ရမှာပေါ့ဒါစမိတစ်ခါပဲမလောက်ရဆက်သေးသွားတဲ့ဟိုတင်လူမျိုးတွေ့တယ်ရှုံးတာပေါ့ဟိုရတော်တယ်မှာပဲလောက်တယ်လေဒီ30နဲ့နောက်ပိုင်းမှာကျွန်တော်တို့မျက်စနဲ့လည်းလောက်တယ်တော့အပြည့်ကွေးကလေးလောက်တယ်နောက်ပေါ့အပြည့်ကွေးကလေးလည်းလောက်တယ်အဲ့ဒါဘာမှသူတို့မပြောဘူးဒီနေ့ပဲ
1950ခုနှစ်ဩဂုတ်လ12ရက်နေ့မှာကြီးရင်ခေါင်းဆောင်ကြီးစောပါဦးကြီးနဲ့တကွသူရဲ့တက်ဖို့တက်မှုတွေပါဝင်တဲ့အဖွဲ့ဟာနဘူးမြို့နယ်ထိုကော်ကိုကျေးရွာအနီးမှာစတင်ခဲ့ရတာပါဒီအတွက်ကရင်အမျိုးသားစည်းရုံးကနှစ်စဉ်ဒီနေ့ရောက်တိုင်းမှာကရင်အာဇာနည်နေ့ကိုကျင်းပခဲ့ကြတာဖြစ်ပါတယ်အရင်တုန်းကတော့တောတွေတောင်တွေထဲမှာပဲကျင်းပခဲ့ကြပြီးမဲ2012ခုနှစ်အဖြစ်ခက်ရဲ့စရိတ်လက်မှတ်ရေးထိုးပြီးတဲ့နောက်မှာတော့မြို့ပေါ်နဲ့နီးတဲ့ KNU ထိန်းချုပ်ရာနေရာတွေမှာလည်းကျင်းပခဲ့ကြတာဖြစ်တယ်လို့လည်း KNU ဘက်ကတော့ပြောဆိုခဲ့ပါတယ်ရှင
်မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာ U22 ဘောလုံးအသင်းကပွဲဥရက်မှာစင်ကာပူကိုအနိုင်ရသွားတဲ့သတင်းကိုတဆက်တည်းတင်ပြပေးကြပါတယ်။29ချိန်မြောက်အရှိတအာရှအကစားပြိုင်ပွဲဘောလုံးပွဲမှာတော့မြန်မာ U22 ဘောလုံးအသင်းကပွဲဥရက်မှာစင်ကာပူကိုအနိုင်ရသွားပါတယ်။မြန်မာအသင်းနီးပြကတော့ဒီပွဲမှာနိုင်လိုက်တဲ့အတွက်မြန်မာအသင်းဟာကြံပွဲစဉ်တွေအတွက်ယုံကြည်မှုပိုရသွားစေခဲ့တယ်လို့ပြောလိုက်ပါတယ်။မြန်မာအသင်းရဲ့အခုနှစ်စီးကိန်းပြိုင်ပွဲအခြေအနေအလားအလာတွေနဲ့ပတ်သက်လို့ကိုရနိုင်ကစူးစီးတင်ပြထားတာနားဆင်ပါရှင်။
မလေးရှားနိုင်ငံမှာကျင်းပတဲ့29ချိန်မြောက်အရှိတောင်အစားအကစားပြိုင်ပွဲဘောလုံးပွဲကိုတော့ဒီကနေ့မှစတင်လိုက်ပါပြီ။ပူဇော်ဦးအဖွင့်ပွဲအနေနဲ့မြန်မာ U22အသင်းကစင်ကာပူနဲ့ကစားခဲ့ရပြီးတော့မြန်မာအသင်းက2ဂိုးကိုမရှိနဲ့အနိုင်ရသွားပါတယ်။မြန်မာအသင်းအတွက်2ဂိုးစလုံးကိုတော့တိုက်စစ်မှုအောင်သူက45မိနစ်နဲ့61မိနစ်တည်းမှာသွင်းခဲ့တာဖြစ်ပါတယ်။မြန်မာအသင်းဒီနေ့ကစားသွားပုံနဲ့ပတ်သက်ပြီးတော့အကစားဆောင်ပါရှင်ကိုဇော်မြို့တန်ကတော့အခုလိုသုံးသပ်ပါတယ်
။မြန်မာအသင်းကစားဖို့ကတော့ပထမပိုင်းနဲ့ဒုတိယပိုင်းနဲ့ခွဲပြောင်းမှာပေါ့ဗျာ။ပထမပိုင်းကတော့ဘူးနေနေပြရပထမပိုင်းကစားဖို့တော့နည်းနည်းလေးသိမ့်ကြိုက်ပေါ့သိမ့်ကြိုက်တော့ဘာလို့လဲနည်းနည်းလောနေတဲ့သဘောလေးရှိတယ်ဒုတိယပိုင်းကတော့ကိုယ်ကလည်းနိုင်နေပြီဆိုတော့နည်းနည်းလေး
ဟိုကစားကွက်ပိုကောင်းပါပါတယ်မြန်မာသင်းနီးပြဂတ်စီစီကလည်းဒီပွဲနိုင်သွားတဲ့အတွက်ကျန်တဲ့ပွဲတွေအနိုင်ရဖို့ယုံကြည်မှုပိုရသွားစေတယ်လို့ပွဲပီးသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ဒီပွဲကိုမလေးရှားနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားအများပြားလည်းလာရောက်အားပေးခဲ့ကြပြီးတော့အိမ်ရှင်မလေးရှားနဲ့ပွဲဟာအရေးပါတဲ့ပွဲဖြစ်မယ်လို့ရှုမြင်နေကြပါတယ်မြန်မာသင်းရဲ့အုပ်စု
ူနိုင်လိုက်တဲ့အတွက်ကြောင့်တေချာတလောက်ရှိသွားတယ်လို့ဆိုရမှာပါ။အဲဒါကြောင့်ပွဲပင်တရားအရာဆိုရင်လည်းမြန်မာကဘလူးနိုင်လို့လာလို့လည်းပြန်ကြံပြီးတော့နောက်ဆုံးပွဲပင်ကြမှာကျွန်တော်တို့ကဥက္ကဋ္ဌနဲ့ပြန်ရမှာပေါ့။မလေးရှားနဲ့ပြန်ရမှာပေါ့။ဆိုတော့လာလို့လည်းဘလူးနိုင်ကိုနိုင်လိုက်ပြီဆိုရှင်ကိုယ်ကိုမှတ်လက်ထက်မှာပြန်မနေနိုင်ရပါဘူး။ပြန်မနေနိုင်ရပါဘူးဆိုတော့ကမလေးရှားနဲ့တွေ့တဲ့ပွဲတွေမှာဟိုဘလူးရလက်ပဲထွက်ပြီးဖြစ်ပြီပေါ့ဗျာ။မြန်မာကတော့ကျိုးဘလူးပွဲကိုဟိုအေးဆေးတက်ပါမယ်အနေထားပေါ့။နောက်တစ်ခုကပွဲပင်ကြာရလို့ရှိရင်စင်ကာပူနဲ့မလေးရှားကပြီးတော့ပွဲစဉ်မှာကြံရမှာပေါ့နော်။ပွဲစဉ်မှာကြံရဆိုတော့မလေးရှားကလည်းစင်ကာပူအဲ့ပွဲစဉ်မှာနည်းနည်းလေးဟိုရှုံးလို့မဖြစ်ဘူးပေါ့ဗျာ။ရှုံးလို့ဖြစ်ရင်သူတို့နှစ်ပင်ပတ်စာလေးပါပေါ့။တေကြဖိုင်တော့ပြန်မပူတိုက်တာပေါ့။ဆိုတော့ဒီစင်ကာပူဒီပွဲမှာနိုင်လိုက်တဲ့အတွက်ကြောင့်ဟိုမြန်မာအနေနဲ့ကဒီနှစ်ဒီကိစ္စမှာတော့ဘယ်လိုပဲဆိုတော့တေကြတော့အကျိုးဘူးလို့ပဲတက်သွားပြီလို့ပဲ။ကျွန်တော်ကတော့ရေးရုံဟောပင်ထိုးလိုက်ချင်ပါ
2015ခုနှစ်စင်ကာပူမှာကျင်းပတဲ့28ကြိမ်မြောက်အရှေ့တောင်အာရှအစားပြိုင်ပွဲမှာတော့မြန်မာအသင်းဟာနောက်ဆုံးဝလူပွဲအထိတက်ခဲ့ပြီးတော့အဲ့ဒီမှာထိုင်းအသင်းကိုရှုံးပြီးဒုတိယငွေတစိမ့်ရခဲ့ပါတယ်။လွန်ခဲ့တဲ့နှစ်အတွင်းမြန်မာဘောလုံးထိုးတက်မှုအနေထားပေါ်မှာတော့အာဇာကလောင်ရှင်ဦးမြတ်သက်ကအခုလိုသုံးသပ်ပါတယ်
။ထိုးတက်မှုကတော့ကျွန်တော်ကတော့ဟိုပါပေါ့ဗျာဒီ U17 ဒီ U17 ဆိုတော့လေးနိုင်ငံတွေများတယ်။ဟလာ U16 18 22 23တောင်းလျှောက်တာဥက္ကဋ္ဌကြီးတို့လည်းလုံတာဆိုခြေသွန်းကတော့ငြိမ်ငြိမ်ငြိမ်နဲ့တက်လဲတက်တယ်ဗျတက်လဲတက်ပါတယ်တကယ်လဲဟိုကျွန်တော်တို့ဟိုဂျာမနီယာကြီးရလဲတကယ်ရောဘာကြီးရကြီးဆိုတော့သို့တော်လဲတခုဟိုကကျွန်တော်တို့စိုးရင်ရတာကျွန်တော်တို့ကတက်တယ်လို့သူတို့ကလည်းလိုက်တက်လာတာလေထိုင်းတို့မလေးတို့ကလည်းသူတို့ကလည်းဟိုနိုင်ငံကြီးကြီးတွေခေါ်မယ်တရားစနစ်ကြီးချစ်မယ်နဲ့လောက်ထားတာဆိုတော့ကျွန်တော်တို့လည်းတက်တယ်လည်းတက်တယ်
မြန်မာသင်းဟာအရှေ့တောင်အာရှအစားပြိုင်ပွဲမှာရွှေစိတ်ပူးတဲ့တစ်ကြိမ်ပါဝင်စုစုပေါင်းရွှေစိတ်5ကြိမ်ရခဲ့တာဖြစ်ပါတယ်။ဒါမဲ့နောက်ဆုံးအကြိမ်ရွှေစိတ်ရခဲ့တာကတော့1983ခုနှစ်ကဖြစ်ပါတယ်။ဆိုတော့မြန်မာသင်းအနေနဲ့ဒီတစ်ကြိမ်မှာရောဘူးဆွဲပြီးတော့ရွှေစိတ်ရနိုင်မလား
။ရွှေစိတ်ရနိုင်တဲ့အနေအထားမြင်ပြီးသားဆိုအဓိကတော့ထိုင်းနဲ့ဗီယက်နမ်ပေါ့။ထိုင်းနဲ့ဗီယက်နမ်ကဟိုဘလူတွေပွဲထွက်လာအောင်လဲဆိုတာမသိသေးဘူးလေ။ဆိုတော့ဒီအင်ဒိုနီးရှားလောက်နဲ့အကျိုးဘူလူဝဲမှာတွေ့မယ်ဆိုရင်တော့လေမြန်မာအကျိုးဘူလူဝဲအဆင့်မှာအင်ဒိုနီးရှားလောက်ကိုတော့နိုင်နိုင်ပါတယ်အဓိကတော့ကျွန်တော်တို့ကအကျိုးဘူလူဝဲအဆင့်မှာထိုင်းနဲ့ဗီယက်နမ်ကိုကြော်ချက်ဖို့ကဟိုပိုပြီးအဓိကကြရလို့ပြောရမှာပေါ့နော်ဘူလူဝဲရောက်သွားပြီဆိုလို့ရှိရင်တော့ဒါပမာအတွက်ကရွှေရိတ်ဆိုတာဟိုဖြစ်လာနိုင်တဲ့အနေအထားမှရှိပါတယ်ဆိုတော့လည်းပဲထိုင်းတို့အတင်းတို့နဲ့ဘူလူဝဲမှာတွေ့ရမယ်ဆိုရင်တော့လေဟိုတော်တော်ကိုအားကိုကြားကုန်ကြားခဲ့ကြတာမှပဲဟိုမြန်မာအနေနဲ့ရွှေစိတ်ရနိုင်တဲ့အနေအထားမျိုးလို့သုံးသပ်ရမှာပ
ေါ့အောက်သားဆောင်းပါရှင်ကုဇော်မျိုးတန်ပြောတော်တာဖြစ်ပါတယ်အခုနဲ့စီးကိန်းဘောလုံးပွဲရဲ့တပတ်အုပ်စုပြီးမှာတော့လက်ရှိချန်ပီယံထိုင်းဗီယက်နမ်အင်ဒိုနီးရှားဖိလစ်ပိုင်ကမ်ဘောဒီးယားနဲ့တီမောတို့ပါဝင်တာဖြစ်ပါတယ်ခင်ဗျာ
ဒါကတော့29ကြိမ်မြောက်အရှေ့တောင်အာရှအကစားပြိုင်ပွဲဘောလုံးပွဲမှာမြန်မာ U22 ဘောလုံးအသင်းကပွဲဥရက်မှာစင်ကာပူကိုအနိုင်ရသွားတဲ့သတင်းကိုကိုရန်နိုင်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာညချမ်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒုတိယပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ဟာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့စီးစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းကို burmese@voanews.com ကိုဆက်သွယ်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်ဩဂုတ်လ14ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9323နဲ့လိုင်းဒိုမီတာ57 kHz 5885လိုင်းလက်မီတာ190 kHz 1509တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုဇက်တိုင်နားဆင်ရမှာပါစီဝါရေးခန္ဓာဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာတို့နဲ့အတူသူယုံကြည်ရအစီအစဉ်မှာတော့
ဟိုအထူးသဖြင့်အဲ့ဒီလက်ကလူငယ်တွေနဲ့အများအားဖြန့်တွေ့ပြီးတော့မှသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေနောက်သူတို့ပဝင်ကျင်ဘာတွေကောင်းမှုလုပ်နေလဲဆိုတဲ့ဟာတွေကိုအများအားကိုကမေးမြန်းနေရတဲ့အတွက်လူငယ်တွေနဲ့
လူငယ်သတင်းသမားမတ်ထက်ထက်ခိုင်ရဲ့ယုံကြည်ရနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးတော့စီဝါရေးခန္ဓာကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာအစိုးရအပြောင်းလဲနဲ့အတူစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေလည်းတပြိုင်တည်းဖြစ်ပေါ်လာလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေရှိခဲ့ပေမဲ့လက်တွေမှာတော့အဲ့ဒီမျှော်လင့်ချက်တွေအကောင့်ထည့်ဖော်မလာနိုင်တဲ့သေးတာကိုတွေ့ရပါတယ်။တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်ဖို့အတွက်ဘာတွေလှုပ်ဆောင်ဖို့လိုအပ်နေသလဲဆိုတာကိုတော့မင်္ဂလာမြန်မာအဖွဲ့ကအုပ်ချုပ်မှုဒါရိုက်တာဒေါက်တာဖုံးဝင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစော်ဝင်းလိုက်တင်ပြထားတာနားဆင်ပါရှင်။
နိုင်ငံမှာအနေဒီအစိုးရအသည့်တက်လာရင်နိုင်ငံသားကယင်းနှိမ့်နှံသူတွေအလုံးအင်းနဲ့ရောက်လာပြီးမကြခင်မှာစီးပွားရေးဟာတဟုန်တိုးတိုးတက်လာလိမ့်မယ်ဆိုတဲ့ကြီးမားတဲ့မျှော်လင့်ချက်တွေလူအတော်များများအကြားမှာရှိထားခဲ့ကြတာပါ။ဒါပေမဲ့လက်တွေ့မှာတော့မှန်းကျင်တဲ့နှမ်းတွေမကိုက်ဖဲနိုင်ငံသားကယင်းနှိမ့်နှံသူတွေထင်သလောက်ရောက်မလာသလိုတိုင်းပြည်စီးပွားရေးဟာလည်းထူးခြားတိုးတက်မှုမရှိပဲမူလအခြေအနေနဲ့တိတ်မကွာပဲရပ်တန့်နေပါလေ။ဒေါက်တာဖုံးဝင်းဟာမင်္ဂလာမြန်မာအဖွဲ့ရဲ့အုပ်ချုပ်မှုဒါရိုက်တာဖြစ်ပါတယ်။သူကနိုင်ငံသားကယင်းနှိမ့်နှံသူတွေကိုမျက်လုံးပေးနိုင်တဲ့ကောင်းမွန်တဲ့ဥပဒေတွေအခိုင်အမာမရှိသေးတာအပြင်အခြေခံအဆောက်အအုံပိုင်းမှာလည်းအားနည်းချက်တွေရှိနေတဲ့အတွက်နိုင်ငံသားကယင်းနှိမ့်နှံမှုတွေဝင်ရောက်လာမှုအားနည်းနေတာလို့ယူဆပါတယ
်။အဓိကတော့ဒီတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေငွေကြေးယင်းနှိမ့်နှံမှုတွေလိုတာပေါ့နော်။အဲငွေကြေးယင်းနှိမ့်နှံမှုလုံးမဲ့ဆိုလို့ရှိရင်အခုလက်ရှိဆိုရတော့ဘာလို့အားပေးလဲဆိုနိုင်ငံသားကနေပြီးတော့ကုမ္ပဏီတွေကနေလာပြီးတော့ပြည်တွင်းမှာမြုပ်နှံဖို့အတွက်အားပေးတာပေါ့။ဒါပေမဲ့ဒီလိုအားပေးတဲ့နေရာမှာနိုင်ငံသားကယင်းနှိမ့်နှံတဲ့သူတွေကဘာလို့ပြောနေလဲဆိုတော့တိကျက်ကရက်စစ်ဆွမ်းအားမရှိဘူး။နှိမ့်ချက်ကလမ်းပန်းဆက်သွယ်ရေးခက်ခဲတယ်။အဲ၃ချက်ကတော့တချို့ရဲ့လုံထုံးလုံးကြီးတွေကခက်ခဲတယ်ဆိုပြီးတော့သူကပြောနေတာပေါ့။ဆိုတော့အဲ့အရာတွေကိုကျွန်တော်တို့ဒီအစိုးရအနေနဲ့ကဖြည့်ဆည်းပေးဖို့လိုတာပေါ့
။ဒါပေမဲ့ပြည်သိနိုင်ငံအခြေဆိုင် OECD လို့ခေါ်တဲ့စီဝါရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ကနှစ်စဉ်သတ်မှတ်တဲ့ငွေကြေးဆိုင်ရာအဆင့် Country Risk Classification မှာမြန်မာနိုင်ငံဟာမူလကအဆင့်9မှာရှိခဲ့ရာကအခုအဆင့်6ကိုတက်လန်းနိုင်ခဲ့တာကြောင့်နိုင်ငံတကာငွေကြေးအဖွဲ့စီးတဲ့ထံကနေအတုံးတုံးသက်သာစွာနဲ့ငွေချေးပြီးတန်းပြည့်ရဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာသုံးစွဲလို့ရနိုင်တယ်လို့ဆိုပါတယ
်။ဆိုအဲ့လိုဖြည့်ဆည်းတဲ့နေရာမှာနှစ်နည်းကြည့်တာပေါ့တနည်းကတော့အစိုးရရဲ့ကိုယ်ပိုင်ဘတ်ဂျက်ဆိုလိုတာတော့အစိုးရလက်ထဲမှာရှိတဲ့ငွေကိုသုံးပြီးတော့ဒီလုပ်ငန်းတွေကိုလုပ်ပေးမလားနောက်တစ်ခုကတော့ဒီနိုင်ငံသားကနေပြီးတော့အပြည်ပြည်ဆိုင်ရာကူညီတဲ့ဒီ soft loan ခေါ်တဲ့တက်တာတဲ့ချင်းငွေတွေကိုသုံးပြီးတော့လုပ်ပေးမလားဆိုပြီးတော့စဉ်းစားမှာပေါ့ဆိုလိုတာကတော့အခြေခံလိုအပ်ချက်ကိုကျွန်တော်တို့ကမဖြည့်ဆည်းပေးနိုင်မယ်နဲ့နိုင်ငံသားကယင်းနှိမ့်နှံတဲ့လူတွေကတော့မလာဘူးပေါ့ဆိုတော့အခုဒီအခြေခံလိုအပ်ချက်တဲမှာလူတွေအများစုပြောနေတာတော့ခုနကကျွန်တော်တို့ပြောတဲ့၃ချက်ကိုပြောကြတယ်ဒါပေမဲ့တကယ်အဲ့၃ချက်အပြင်အရေးကြီးတဲ့နောက်ထပ်တစ်ချက်ကတော့လုပ်ငန်းသေးသေးလေးတွေလက်တွေ့စပြီးဖြစ်နေဖို့လည်းလိုတယ်ဆိုတော့သေးသေးလေးတွေဖြစ်နေတာကိုကြည့်ပြီးတော့မှဒီယင်းနှိမ့်နှံတဲ့လူတွေကအကြီးကြီးလာပြီးတော့ပြုံးနှံတာပေါ့လေဆိုတော့အဲ့ဒီအပြင်အသေးသေးလေးတွေဘာလို့စဖို့လိုလဲဆိုတော့ဒီသေးသေးလေးတွေလောက်တာနေပြီးတော့ဒီကျွမ်းကျင်တဲ့ဝန်ထမ်းတွေလည်းထွက်လာတယ်ဈေးကွက်ရဲ့အခြေအနေကိုလည်းတည်သွားတာပေါ့ဆိုတော့ကျွန်တော်တို့ကဒီအခြေခံအဆောက်အဦတွေတဲ့အစိုးရအနေနဲ့ဖြည့်ဆည်းပေးဖို့လိုတယ်အစိုးရအနေနဲ့လည်းလုပ်ငန်းတိတိလေးတွေကိုစပြီးတော့လုပ်ပြပေးဖို့လိုတယ်ပေါ့လေ အဲ့ဒီလိုစီးပွားရေးလုံငန်းအသေးတွေကိုအစိုးရဘဏ္ဍာငွေတွေကစိုက်ထုတ်ပြီးလှုပ်ဆောင်ရင်တစ်ဖက်မှာဘေးအတွက်စိုးကြိုးတွေရှိနိုင်တာကိုလည်းသူကထောက်ပြပါတယ်ဆိုတော့အဲ့လိုလုပ်တဲ့နေရာမှာခုနပြောလိုတိုင်းကြီးရဲ့လက်ရှိဘဏ္ဍာငွေကိုသုံးပြီးလုပ်မယ်ဆိုလို့ရှိရင်တော့တိုင်းကြီးရဲ့ဘဏ္ဍာငွေကကုန်သွားပြီးတော့သူကငွေကြေးဖောင်းပွားမှုတွေဖြစ်လာတာပေါ့အဲ့ဒီမှာကုန်စည်နှ ွယ်ဖို့အတွက်ကတော့ကျွန်တော်တို့ကအကြီးကြီးဆိုင်ရာဒီအစိုးရအဖွဲ့အစည်းတွေနိုင်ငံတကာအစိုးရတွေမှာရှိတဲ့ဝေကြီးတွေကိုကျွန်တော်တို့ကတတ်တာနဲ့လုံထားနဲ့ရစီအပ်ဖို့လိုရပေါ့လေဆိုတော့ဒါကျွန်တော်တို့လွန်ခဲ့တဲ့3-4နှစ်ကပဲမြန်မာနိုင်ငံအနေနဲ့ဒါစပြီးတော့နိုင်ငံတကာငွေကြေးတွေကိုပြန်လည်ဖြည့်ယူခွင့်ရခဲ့တယ်ဒီအရေးခင်းပေါ့လေ1988ကနေပြီးတော့လွန်ခဲ့တဲ့3-4နှစ်အထိကနိုင်ငံတကာငွေကြေးတွေကျွန်တော်တို့ကဖြည့်ခွင့်မရှိဘူး။ဒါဖြစ်လို့လဲဆို1988ခုနှစ်အရေးခင်းကြောင့်လည်းပါတယ်။ကျွန်တော်နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေရဲ့စည်းကမ်းတွေကိုမလိုက်နိုင်ခဲ့တဲ့အတွက်ကြောင့်လည်းပါတာပေါ့လေ
။နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေထံကငွေမချီးပဲအိန္ဒိယနိုင်ငံတွေကချီးတဲ့အခါကိုယ့်ဘက်ကနှင်နာမှုတွေအများကြီးရှိတယ်လို့ဆိုပါတယ
်။ဆိုအရင်တုန်းကတော့နိုင်ငံတကာကျွန်တော်တို့ငွေချီးခွင့်မရခင်တုန်းကတော့အင်းကြီးသားချင်းနိုင်ငံတွေကပဲညှိပြီးတော့ကျွန်တော်ကယူရတာပေါ့လေအဲ့လိုယူရတဲ့ခါကျတော့အင်းကြီးသားချင်းနိုင်ငံယူရတဲ့ဟာမှာမကောင်းတာတော့အင်းကြီးသားချင်းဖြစ်တဲ့အတွက်ဒီအင်းကြီးသားချင်းကကိုယ့်ကိုနိုင်ငံရေးအရာရောစီးပွားရေးအရာရောလူမှုရေးအရာရောဝင်ရောက်ပြီးတော့ထွန်းမိုးတဲ့အန္တရာယ်တွေရှိတာပေါ့ဆိုနောက်တစ်ခုကလည်းနိုင်ငံညှိပြီးယူရတယ်ဆိုတဲ့ခါမှာအတိုးနှုံးတွေပါညားတာလေကျွန်တော်တို့ကြုံခဲ့ရပူတာတွေရှိတာပေါ့အခုကတော့ဒီနိုင်ငံတကာသတ်မှတ်ချက်တွေအတိုင်းယူမယ်ဆိုလို့ရှိရင်တက်ပါတဲ့အတူလုံးရသလိုရံကကျွန်တော်တို့သုံးညရာဂိုင်းလုံးလည်းဖြစ်နိုင်တယ်တသမာ၅လည်းဖြစ်နိုင်တယ်တိရာဂိုင်းလုံးလည်းဖြစ်နိုင်တယ်အဲ့လိုမျိုးသားကျွန်တော်တို့ကနေပြီးတော့တက်ပါတဲ့ချင်းငွေတွေကိုရမယ်ဆိုရင်အဲ့တက်ပါတဲ့ချင်းငွေတွေနဲ့ခုနပြောတဲ့စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုမဲ့စီမံကိန်းတည်တည်လေးတွေကိုလုပ်မယ်သလိုရံအကြောင်းတည်တည်လေးတွေကျွန်တော်တည်ထောင်မယ်အဲဒီကျမရေးဆောင်ရှောက်မှုနဲ့ပတ်သက်တဲ့စီယုံတည်တည်လေးတွေကိုကျွန်တော်တို့တည်ထောင်မယ်ဒီပြည့်စစ်တို့စမှုစုံနေတည်ထောင်တဲ့ခါမှာလိုအပ်တဲ့ဒီတန်ရှင်းရေးတို့စွန့်ပစ်ရေးတွေကိုစတဲ့ဟာတို့ဒီလိုလုပ်ငန်းတွေကိုလုပ်ပေးမယ်ဆိုလို့ရှိရင်အစဉ်သင့်ဖြစ်လာပြီးတော့နိုင်ငံသားကယင်းနည်းမြတ်တမှုတွေဝင်လာမှာဆိုအဲ့လိုဝင်လာဖို့ဝင်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်စီးပွားရေးထောင်တက်သွားမှာပေါ့
လက်ရှိအခြေအနေမှာတော့အတိုင်းပြည်စီးပွားရေးဖွံ့ဖြိုးဖို့အတွက်အစိုးရဘက်ကဥဆောင်မှုအားနည်းနေသလိုပုဂ္ဂလိကကုမ္ပဏီတွေဘက်ကလည်းတက်တက်ကြွကြွဝင်ရောက်လှုပ်ဆောင်တာမျိုးမတွေ့ရဘူးလို့ဒေါက်တာဖုံးဝင်းကထောက်ပြပါတယ်
။အခုအခြေအနေကတော့ဘသူမှစားမလုပ်ဘူးအစိုးရကလည်းစားမလုပ်ဘူးအစိုးရစားမလုပ်တဲ့အတွက်နိုင်ငံတကာမှရှိတဲ့ယင်းနှိမ့်နေတဲ့သူတွေကလည်းလိုက်မလုပ်ရဘူးပေါ့။အဲ့ဒါကြောင့်မို့ကျွန်တော်တို့ကစီးပွားရေးနှိကွေးလာတယ်လို့ညင်းတယ်ဗျ။ဆိုဒီဟာကိုကျွန်တော်တို့ကဖောက်ဖက်ဖို့အတွက်နီလန်းတစ်ခုအနေနဲ့ဟိုအသုံးပြုပြီးလုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံအတွက်စီးပွားရေးဖွံ့ဖြိုးမှုအတွက်တော့ဒါစိတ်ကိုဟိုအလားအလာကောင်းတဲ့အခွင့်အရေးတရားဖယ်လို့ကျွန်တော်မြင်တယ်လေ။ဒါကြောင့်မို့လဲကျွန်တော်ဒီချက်ကိုဟိုအစိုးရဘက်ကသူတွေကစီးပွားရေးကျန်တာမှာပါဝင်နေတဲ့သူတွေအားလုံးကသိစေချင်တယ်လေ
။စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုစေမဲ့နိုင်ငံသားရင်းနှီးမြှုပ်နှံသူတွေတိုင်းပြည်အတွင်းဝင်ရောက်လာရေးအတွက်မှာခိုင်မာတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေအတူတကျရှိနေတာရင်းနှီးမြှုပ်နှံသူတွေစိုးရင်စရာမလိုတဲ့အခြေခံအဆောက်အအုံတွေရှိနေတာတွေအပြင်သက်ဆိုင်ရာကဏ္ဍအသီးသီးအတွက်မြန်မာနိုင်ငံကကျွမ်းကျင်လုပ်သားတွေအဆင်သင့်ရှိနေဖို့လည်းလိုအပ်ကြောင်းစီးပွားရေးပညာရှင်တွေကထောက်ပြပြောဆိုကြပါတယ်ခင
်ဗျ။ကိုစောဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းနေမှာစောင့်မျှော်နားဆင်နိုင်ပါတယ်တော်တာရှင်များရှင်။ဒါမဲ့အင်္ဂါနေ့ညတဲ့လေလိုက်စီစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာကိုလည်းနားဆင်ရအောင်ပ
ါ။ရရှိခင်ဒီကိစ္စရုံနဲ့မှာလူနာတွေကိုစေကုသဝန်ဆောင်မှုကောင်းကောင်းမပေးနိုင်တဲ့အပေါ်မှာဝေဖန်ပြောဆိုချက်တွေရှိသလိုပဲတစ်ဖက်မှာတော့ဒီအစိုးရစေုံနဲ့မှာစေဝါစေပစ္စည်းမလုံလောက်တာဆရာဝန်သူနာပြုတွေအတွက်လောက်ခလာစားကအစအကျိုးခံစားခွင့်တွေအားနည်းတာတွေရှိနေပြန်ပါတယ်လူလူကျမကြီးအတွက်အခြေခံကြတဲ့ပြည်သူစေုံစေကားတွေအတွက်ဘာတွေများလိုအပ်ချက်ရှိနေပါလဲ Lame Ingani Nyawa and Daddy Light Sizama Sunima Pipari. Pawan Sunim Ed Russian Requiet Telephone Madugu, Judian People Tame Suin, Daddy Light Sizan Twento Dejima, Koyma Pipari, the Mamho, Kuya Migo, Ku Suni Lurarigu, San Epsi, Atan Fine Epsi, Jubio People Talule Yawari. View in Mawaya phone maga, Nitonyan near Toshin Nganga Li Pipare, Emilisagaro Burmese Egg Viewing News.com Pipare, Bowen Sunni Mimian Jam at Russian with Juzuarek.
Manessa Inganya, Daily Life Season, Bowen Sunni, Jabu, Dorashinigo, Tabido, Peko Vyadishi, Akusa Biro, Blogari, Jodmia Season, Go Dinsa Bijamare. Online moga kuye lo sha murigo chea can tau lan lu miao tong jare, but your private network VPN app diga palau long jo madale, yue che ziam yare VPN app diga ni, palu a chatigo diga sinza tendele, suraguro, masumia monga, blogari biodamia sizima dimja bita barishim.
VPN app Apple App Store ma pay miyan nore kisa, Apple CEO Tim Cook ga pjan pye shin ge yare no gudanyu.
Shiyan ma bo bia, internet se sa pya tiye tiyo suya kata de tayin Apple ga lay lo da gu toli wibang kange yara gu ma sui me mwa. Ra jamlu di Apple CEO Tim Cook ga tiyo suya ye yeti chaku da bom tu bime, Apple company ga lunganu shiyan nanganu ye ubri tayin lay nare ni ne lo da walu chipa pyo ge yara bo.
So ya betaya website resio, chia maja alo piacho, duanine, virtual private network, VPN, season, kunya drigo, dioma, tongwen yajan lo shinye, titwin drinine, soya sima, mabong, dembiroma, quimbu jeju ya melu, dio soya, tamakera. Aynodo, dio nanganega, Apple App Store, my chownine, VPN app drigo, elbaga, pechagera, veshe.
Internet go lulla, donine, sura, lukuni, kupitamulu, kuni, chupoya, yote, internet baby, muri, pianlu. Abaga Lodaga, Jumiago Shidan Tinala Subro, VPN Abdu Pandia Comuniga Migun Tokejare Molavia.
Internet Ganda Baby who buy my Nemetia Dionangama, VPN Koyadri, Loaji, Baby Lida Muram Hobian. Uma, Dionangania, Nanganaga Lunganji Rema, VPN Koyadri, Diawin Tony Jarome, Elo Tonga Bole, Dio Suya Sigandri, Dine Lilo Tama Bole, Dio Suya Baga, Lunganji Ritago, Sosa Biotlue, the VPN Koyad Abdrigo, Go my smartphone with a tabby Tony Jare, the Udiao Chingo, Dinja like Dalu, Lila Dwigar of Pure Godanio Ye.
Rashamale, Sua Paytare website to Wim Chinalo, VPN Koye Abdigo, Natan Sakon, whom are Tianiga Sabio, Matonia Sura Urigo, Tama Putinga, Letteroga, Lama Tu Pialan Libia.
To get off VPN Abdigo, Sosoga Pure, Internet Sensor Loaded Nangam Yurima, Matona, Mahojavu, Godanio. Go internet lonjong yi atwe aku America ma raw atong mya la ja de Washington Post tadin sa saung ma re ma yee thar le ko ye online bo ga lhou sha mu re go tu mya che ya khan lo mya aw lo thong lan lo mya aw lo tadi thar de tu myo re ga ko atwe be ti tan internet kun yet lo phit ni de di VPN app re go atong mya la ja de
ko ba internet kun yet tuk lo phit de VPN kun yet twi go tong lo shin ko ye computer ne ko twa chin ne website twi ja data pe po ya yu da go ja ga phet pi lo thong lan lo mya aw lo aka kwe pe nai na go bya Just about the same kind of water through the dread. No young can line and go and live.
VPN app software is thrown up loud, don't the less so you know. VPN Titan Koyadriga, proxy server, thrown at the bomb you send to Chibime, VPN Koyatema solution, Kodanyo Sosa Biodrue, Ko Pepo Yayu at Chaladrigo, Jangani Block, Kowim Chayu Lumiao, Razan Balongan with Sam Huro, attain some kind of CY Longan Kisaro Drago Sitare, Nabro, Ko Pengani Bro Internet, Tony's Less Rachia, Kapo Kado, Online Mama, the Koyat Loshamurigo, Sanji Bro, John Yare, Online John Yare, Gulet Danine. Now the show online Yoshin with Siri resolution, yeah.
တခြားနိုင်ငံမှာပြနေပေမဲ့လေကိုနေတဲ့နိုင်ငံမှာမပြသေးဘူးမလားအဲ့လိုမျိုးဆိုလို့ရှိရင်လေဒီ VPN app တွေကိုသုံးပြီးတော့ကြောက်ခွာကြည့်လို့ရတယ်။သဘောတရားအရတော့ VPN ကိုရက်သုံးလို့ရှိရင်ဂျာကနေပြီးတော့ထိုးပေါက်တိုက်ခိုက်တာတို့ဂျာပေါက်ခိုးယူတာတို့လုပ်လို့မရအောင်လို့လုံခြုံရေးကိုလှုပ်ထားတာပါ။ဒါပေမဲ့လေ online ပေါ်မှာလုံးဝချိရဖြောက်ထားနိုင်တာမျိုးတော့မဟုတ်ဘူးတဲ့အဲဒီဆောင်မှာမှာဒီ VPN ကိုရက်တွေကိုလိုက်ကာရင်းနဲ့ဥပမာပေးတယ်ဗျလိုက်ကာပိတ်ထားလို့ရှိရင်ကိုယ့်အိမ်ကိုသူများတွေချောင်းကြည့်လို့မရနိုင်ပေမဲ့ကိုယ့်အိမ်တစ်ခုလုံးမမြင်အောင်ကွယ်ပေးနိုင်တာမဟုတ်ဘူးလို့ရှင်းပြထားတယ်မဆွေမမွေ
ဘလောက်ပဲလုံခြုံတယ်လို့ပြောပေမဲ့ဒီ VPN ကွန်ရက်သုံးတဲ့သူတွေရဲ့ data အသွားအလာမှတ်တမ်းကိုအစိုးရတွေကတောင်းတယ်ဆိုလို့ရှိရင်တော့ဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေကဥပဒေအရမပေးမဖြစ်ပေးကြရမှာပါဒါပေမဲ့သဘောတရားအရဆိုရင်တော့အင်တာနက်ကိုစိတ်ချလက်ချလွတ်လွတ်လပ်လပ်သုံးနိုင်တယ်။ပထဝီအနေအထားအရပိတ်ထားတာတွေကိုကြော်ကြည့်လို့ရတယ်။နောက်စီးပွားရေးလုပ်ငန်းတွေဆိုလို့ရှိရင်လည်းကြားဖြတ်ခိုးယူတဲ့ညံကနေပြီးတော့ရှောင်နိုင်ပါတယ်။ဒါပေမဲ့လည်းအွန်လိုင်းပေါ်မှာကိုယ်သုံးနေတာကိုလုံးဝမသိအောင်တော့အစဖြောက်လို့မရဘူးဆိုတဲ့သဘောပေါ်ရှင်။
ဒါနဲ့ဒီငွေပေးဝယ်စရာမလိုတဲ့ VPN app တွေလည်းအများကြီးပဲမရှိမှာမဟုတ်လား။တစ်နှစ်ကိုဒေါ်လာ60လောက်ကစပေးရတဲ့ VPN ကွန်ရက်ဝန်ဆောင်မှုတွေကလည်းမနည်းဘူးနော်
။အပျော်သဘောအင်တာနက်သုံးတာမျိုးဆိုလို့ရှိရင်တော့အခမဲ့ VPN app software တွေသုံးတာတိတ်ကိစ္စမရှိပါဘူး။တခုရှိတာပေါ့လုံခြုံစိတ်ချရမှုဘိုင်းနဲ့အရေးအသွေးဘိုင်းကတော့ကောင်းကျင်မှာကောင်းပါလိမ့်မယ်။အရေးကြီးတဲ့ကိစ္စအတွက်သုံးမယ်ဆိုရင်တော့အဖိုးကပေးရတဲ့ VPN ဝန်ဆောင်မှုတွေကပို့ပြီးတော့စိတ်ချရမယ်ထင်ပါတယ်
။ဝန်ဆောင်ကပေးတာကိုရွေးမယ်ဆိုရင်ဘာကိုကြည့်ပြီးတော့ရွေးရမလဲဗျ။ကျွန်တော်ပြောသလိုပဲအများကြီးဆိုတော့ဘယ်ဟာကကောင်းနေဆိုတာဘယ်လိုသိမလဲမဆွေမမွေ
။နီးပညာကျွမ်းကျင်သူတွေကတော့ Virtual Private Network VPN app တွေကိုရွေးမယ်ဆိုလို့ရှင်ဈေးကိုအဓိကမချိပါနဲ့တဲ့။ရေရှည်ဝန်ဆောင်မှုယူမယ်ဆိုရင်ဈေးလျှော့ပေးရကြတာမလို့ဈေးသက်သာတာကိုရှေ့တန်းတင်မရွေးနဲ့တဲ့။အရေးကြီးတာကဒီတစ်ချိန်ထဲမှာ line ဘယ်နှခုသုံးနိုင်မလဲ။ကိုကဘယ်လိုလုံခြုံရေးအစ်စ်မျိုးတွေကိုသုံးကျင်တယ်လဲ။ကိုချိတ်ဆက်မဲ့နေရာမှာသူတို့ရဲ့ server ရှိသလား။ကိုသုံးတဲ့မှတ်တမ်းတွေကိုဘယ်အတိုင်းတာထိဘလောက်ကြာတဲ့အထိသူတို့ကမှတ်ထားမှလဲဆိုတာမျိုးတွေကိုအထူးကြည့်ပြီးတော့မှ VPN app တွေကိုရွေးပါလို့ကျွမ်းကျင်သူတွေကအကြံပြုကြပါတယ်ရှင
်။ကိုသားညိုဦးစီစဉ်တင်ဆက်တဲ့မဆုမြတ်မော်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်။ဒီအစီအစဉ်ကိုတော့အခုလိုတနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တက်တန်ရောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မရေးသနာကျော်စီစဉ်တင်ဆက်ထားတာဖြစ်ပါလေရှင်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့နိုင်ငံသားအတိုင်းပြည်တစ်ခုမှာပထမဦးဆုံးပြသတဲ့ကိုရီးယားရုပ်ရှင်ကားကြီးအထူပွဲပြီးတော့ Taylor Swift ဘာကြောင့်များတရားစွဲခံရတာပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွက်တာတွေကိုပြောပြပေးသွားပါမယ
်အဆုံးဆုံးကြီးWe would like to welcome our beautiful translator, Song In, on stage.
တောင်ကိုရီးယားမှာဒီနေ့တွေရပြီးထွက်တဲ့ရုပ်ရှင်ကားကြီးဖြစ်တဲ့ The Better Ship Island ရုပ်ရှင်ကားအထူးပွဲကိုတော့အစင်ကူနိုင်ငံမှာဩဂုတ်လ10ရက်နေ့ကကျင်းပခဲ့ပြီးတော့ဒါဟာတောင်ကိုရီးယားနိုင်ငံကျင်းပနိုင်ငံသားတိုင်းပြည်တစ်ခုမှာပထမဆုံးကျင်းပတဲ့ Premier အထူးပွဲဖြစ်ပါတယ်။ဒီပွဲကိုတက်ရောက်တဲ့ရုပ်ရှင်အဖွဲ့သားတွေနဲ့ Director တွေရဲ့မှာတော့အထူးခေါင်းဆောင်တရုတ်ဆောင်တွေဖြစ်တဲ့ Hong Jong Min, Cho Ji Sat, Song Joo Ki နဲ့ Director Rosen Wan တို့ကဒီအထူးပွဲမဆခင်မှာမီဒီယာနဲ့တွေ့ဆုံပြီးတော့ဒီဇာတ်ကားနဲ့ပတ်သက်လို့ရှင်းပြသွားခဲ့ပါတယ်။အဲ့ကျွန်းရဲ့တမိုင်းစိုးအကြောင်းကြားသိရပြီးတဲ့နောက်မှာဒီရုပ်ရှင်ကိုရိုက်ဖို့စိတ်ကူးရမိတယ်လို့ Director တို့ကပြောပါတယ်။
그이미지에일단영화를만드는창작자로서
무인남의하시마로커피어베더쉽아일랜드시스템어준로래루티냐래준가되게고베일본시스템어드댄시라와두디야카바시동가코리아뇌바리고디준고커라피어애드마얼룩칸시게자들로니아오짱이베트윈니마래두고얼룩룩케자야와리2015군에마로디준고가바어무이에니제니이피네삿맛케피어쿠카마로1960ပြည်လုံ1980ပြည်လုံတွေကပိတ်သွားခဲ့တဲ့ကြောင်မီးတွေတွင်းဟောင်းတွေရအနှံ့တွေ့ရတာပါ။မင်းတော်ဟောင်းကဒီကားကတော်တော်ကိုခက်ခဲခဲရိုက်ခဲ့ရတဲ့ရုပ်ရှင်ဖြစ်တယ်လို့ပြောပါတယ်
။어쨌든공간이주는그고남도라는그공간이주는어떤
စွန့်စားခြင်းတွေကတော်တော်ကိုခက်ခဲခဲခဲလှုပ်ယူရတဲ့အခန်းတွေဖြစ်ပြီးတော့သမီးငယ်လေးကိုအကာအကွယ်ပေးနေတဲ့ဖခင်တယောက်နေရာကတရုတ်ဆောင်ရတာကလည်းတကယ်ကိုထိထိခိုက်ခိုက်ပျော်ဝင်ခံစားခဲ့ရပါတယ်လို့ပြောပါတယ်။မင်းသားဆောင်ကိုတတိယနောက်တွေကမကြခင်မင်းသမီးဆောင်နေကိုနဲ့လက်ထက်မဲ့မင်္ဂလာပွဲအကြောင်းမေးကြပြီသူတို့နှစ်ယောက်အတူတွဲပြီးရုပ်ရှင်ရိုက်မလားလို့မေးခဲ့ပါတယ်သူကတော့နှစ်ယောက်အတူတွဲပြီးရုပ်ရှင်ရိုက်ဖို့ဆိုတာခက်လိမ့်မယ်လို့ပြောတော့ပါတယ်ဒီ The Battleship Island ရုပ်ရှင်ကားကိုတော့အစင်ကူနိုင်ငံမှာဩဂုတ်လ18ရက်နေ့မှာစတင်ပြသမှာဖြစ်ပါတယ်ရုပ်ရှင်အဖွဲ့သားတွေကဩဂုတ်လ9ရက်နေ့မှာတော့မလေးရှားနိုင်ငံကိုဖြည့်ဆက်သွားခဲ့ပါတယ်ရှင်လောလောဆယ်ကမ္ဘာမှာအအောင်မြင်ဆုံးလို့တောင်ပြောလို့ရမယ်အမေရိကန်ပေါ့ပ်ဆိုတော့ Taylor Swift ကို American Radio DJ တယောက်တရားစွဲထားတဲ့အမှုကိုဩဂုတ်လ9ရက်နေ့ကပဲ Denver မြို့မှာစပြီးတော့ကြားနာပြီဖြစ်ပါတယ်2013ခုနှစ်ကဂီတဖျော်ဖြေပွဲအတွက်ပရိသတ်တွေနဲ့တွေ့ဆုံပွဲမှာ Taylor Swift ကိုအဲ့ဒီ DJ က ဟုတ်ကဲ့ဒီကိုင်လောက်ခဲ့လို့တိုင်ခံရလို့သူအလောက်ကနေပြုတ်သွားခဲ့တာကိုမကျေနပ်ဘဲနဲ့ပြန်ပြီးတော့တရားဆွဲတာဖြစ်ပါတယ်ဒီအမှုကိုကိုရကြာကြားနာမှာဖြစ်ပါတယ်ဒီကြေဒေးဗစ်မူလာကထေလာစွစ်တင်မာကိုကိုင်ခဲ့တယ်လို့ထေလာစွစ်ကပြောပါတယ်မူလာကတော့ဒါဟာမတရားဆွဆွဲခံရတာဖြစ်ပြီးတော့အလောက်ကနေတမင်တက်တက်မတရားဖြုတ်ဖြစ်ခံရတာလို့ပြောပါတယ်ထေလာစွစ်ရှင်းနေကတော့ နေချမူလာဟာပတ်စံလိုခြင်းပြီးတော့နာမည်ကြီးခြင်းလို့အခုလိုမျိုးတရားဆွဲတာလို့ပြောပါတယ်တေလာဆွစ်ကလည်းသူ့ကိုကိုရီးလက်ရောက်ကျူးလွန်မှုနဲ့ပြန်ပြီးတော့တရားဆွဲထားတာပါနှစ်ယောက်တွဲတက်ပုံရိုက်ခံတော့ကအဲ့လိုလုတ်ခဲ့တာဖြစ်တယ်တမင်တကာရည်ရွယ်ချက်ရှိရှိနဲ့လုတ်တာမတော်တဆအထိမိသွားတာမဟုတ်ဘူးလုံးဝကိုသေးကြပါတယ်လို့လည်းတေလာဆွစ်ကပြောထားပါတယ်ရှင် ဒီသတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအသံရောပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာနေ့မနက်ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ် Magazine အစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစီနော်။အားဟဲမအောင်ရာအားဟဲမအောင်ရေးတိတ်တောင်းသစ်တန်ဘရန်ဘရန်
မယေသနာကျော်အစီအစဉ်တင်ဆက်တဲ့တက်တန်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တင်းနာညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့အစီအစဉ်မှာတော့လူငယ်သတင်းသမားမတ်ထထခိုင်ရဲ့ယုံကြည်ရာကိုနားဆင်ရမှာဖြစ်ပါတယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ဒီရန်ကုန်မြို့ပြင်ဒီတောင်တကုန်ဆိုတဲ့နေရာနေဝဲဟိုလဲအိမ်ကိုတကုန်တက်ကတူကနေပဲရတယ်ဝဲရပြီးတော့မှဒီ channelist လောက်ကတဲ့ကိုစပြီးရောက်တာပေါ့နော်အခုလက်ရှိမှာတော့ထပ်တို့အဲ့ BBC Media Action ကလူငယ် Radio အစီအစဉ်မှာလုပ်တယ်ဆိုတော့လူငယ်တွေနဲ့အများအားဖြန့်တွေ့နေရတယ်ဆိုလိုတာဟိုလူငယ် Radio အစီအစဉ်လုပ်တဲ့အတွက်ဟိုအထူးသဖြင့်အိတ်သေးလက်ကလူငယ်တွေနဲ့အများအားဖြန့်တွေ့ပြီးတော့မှသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေနောက်သူတို့ပတ်ဝန်းကျင်ဘာတွေကောင်းမှုလုပ်နေလဲဆိုတဲ့ဟာတွေကို အဲ့အတွက်ကလူငယ်တွေမှာဘာအခက်အခဲရှိလဲဆိုတာသိပါတယ်ခုမှဆိုပါစို့ဒီလက်ကလူငယ်တွေဆိုရင်ဟိုသတင်းဆက်လက်ရတာအရင်အားနေတယ်ဆိုတော့သူတို့တစ်ခုသင်တန်းနေပါတယ်ရန်ကုန်မှာရှိနေတော့မှသူတို့တွေမသိနိုင်ဘူးအဲ့လိုမျိုးအခက်အခဲတွေသူတို့ရှိရသွားတွေ့ရတာပေါ့နော်သူတို့ရန်ကုန်လာပြီသင်တန်းနေပါလာတက်နေတော့မှဟိုမသွားရဲမပြောရဲမဆူရဲအဲ့ဒါတွေဖြစ်တယ်သူတို့မှလည်းရည်ချင်းတွေရှိရသားနေမှာသူတ အဲ့ဒါပါလဲဆိုတော့ community reporting လို့ခေါ်တယ်ကိုရရွာဒေသမှာရှိတဲ့ပြဿနာတွေကိုကိုယ်တိုင်ဆက်လက်တွေကိုသတင်းထံသားတွေပေးပို့တာပေါ့အဲ့ဒါဆိုလူငယ်တွေကပါဖြစ်လာလဲဆိုတော့သူတို့ရရွာမှာပါတယ်အခက်အခဲတွေဖြစ်နေလဲနောက်အစိုးရတာဝန်ရှိသူတွေကိုဘယ်လိုမျိုးပြောရမလဲဆိုတဲ့ဟာတွေသူတို့ရပါတယ်ဥပမာတစ်ခုဆိုရင်ဒီရီတိုင်းမှာအဲ့လုတ်ခဲ့တဲ့ရရွာအခြေပြုသတင်းပေးပို့တဲ့ဟာဆိုရင်ရွာမှာသူကအင်ခေါ်ရီဒီမြို အေးခဲနေရကြီးကျွေးရတာတို့တစ်ခါတည်းခဏမကျွေးပဲထားတာတို့အဲ့လိုမျိုးအိမ်ရှင်တွေကအဲ့လိုမျိုးဆက်ဆံခံရတဲ့အတွက်မပြောဘဲနဲ့ကိုယ့်ရောက်ကိုပြန်ရောက်ပြီးတော့မှရွာရဲ့လက်အလုပ်ကိုပဲလက်လုပ်ကိုင်းလုပ်ကိုပဲလုပ်ကိုပြန်ရောက်တဲ့လူငယ်တွေရှိတယ်တချို့လူငယ်တွေကတော့လည်းအိမ်ရှင်ကအဆင်ပြေတယ်အဆင်ပြေတဲ့သူကခေါက်ခေါက်ခါခါပြန်လိုက်သွားလိုက်အိမ်ရှင်စီပြန်လိုက်ရွာကိုလာလေလိုက်အဲ့လိုမျိုးအဆင်ပြေတဲ့လူတွေလည်းရှိတယ်ပြီးတော့သူကအဲ့အကြောင်းကိုအစီအစဉ်လုပ်ချင်တယ်လို့ပြောတယ်ပြောတော့ထက်ကနေမှသူတို့အဲ့ဘယ်လိုမျိုးအစီအစဉ်လုပ်ရလဲဘာလဲညာလဲဆိုတော့တင်ပေးပြီးတော့မှသူကိုယ်တိုင်အဲ့သူရွာလူတွေကိုတခြားမေးမြန်းပြီးတော့မှဒီထက်တော့ပြန်ပြမအစီအစဉ်ပြန်ပေးပို့တာပေါ့နော်အဲ့မှာဗာတွေ့ရလဲဆိုတော့ဒီအစီအစဉ်လုပ်တဲ့ကောင်မလေးတွေဒီအရာတွေတိုင်းမှာနေတယ်ရိုးရိုးတမ်းတမ်းလူငယ်ပဲဖြစ်တယ်ဆိုပေမဲ့သူ့ပတ်ဝန်းကျင်မှာရှိတဲ့အထက်ခဲကြံစည်တွေကိုသူ့ကိုယ်တိုင်တခြားလုပ်ပြီးတော့မှဒီရိုးရိုးအစီအစဉ်ပေးပို့ရတဲ့အဲ့အကြံစည်တွေကဒီအစိုးရတာဝန်ရှိသူတွေရောသူတို့နားထဲကိုပြန်ပြီးမှကြားရတာပေါ့လေအဲ့လိုကြားရတဲ့အတွက်သူရွာအတွက်လည်းအကျိုးရှိရဲ့နောက်ပြီးတော့သူ့အတွက်လည်းငါလည်းလုံနိုင်တာပဲဆိုတဲ့ဟာမျိုးရတာပေါ့လေဆက်ဆိုရင်လည်းဒီရန်ကုန်ရဲ့တကယ်မြို့ပြင်ကနေကြီးလာတယ်ကြီးလာတဲ့အတွက်အိမ်မြို့ပြင်ပတ်ဝန်းကျင်မှာလူငယ်တွေဘယ်လိုမျိုးနေကြထိုင်ကြလဲသူတို့တွေအလုပ်ကင်ခွင်လန်းနေပတ်သက်ပြီးဘယ်လောက်ခက်ခဲကြလဲဒါမျိုးကိုကတချိန်လုံးမျက်စိနဲ့မြင်နေရတယ်ဘာပို့ပြီးမှခံစားရလဲဆိုဘာပို့ပြီးလှုပ်ချင်နေလဲဆိုတော့သူတို့တွေကြီးထက်ပို့ပြီးမှလူငယ်တွေရဲ့အတန်တိထက်ပို့ပြီးကြက်ကြက်လောင်လောင်ထွက်လာအောင်လို့ဟိုလုံမယ်ဆိုပြီးမှစိတ်ထဲမှာငိုနေရရှိသည်ဒါဒီတန်းနောက်ဆက်လုပ်ခဲ့ရ ပါစလို့သူတို့တွေအဲ့လိုမပြောရဲမဆိုရဲဖြစ်ရတယ်ပေါ့လေနောက်လူကြီးတကွက်လူကြီးလာပြီးဆိုရင်တော့မထိုင်လို့ယူကျိုးပြီးတော့မှအဲ့လိုမျိုးနေနေရတဲ့ဟာကြီးอ่ะအစင်မပြောကိုကိုယ်ကလည်းအဲ့လိုနေရာနေကြီးလာတယ်နောက်ကြီးလိုက်ဒီမှာလည်းဘယ်လိုမျိုးဒီမပြောရဲမဆိုရဲလူငယ်လေးတွေရှိတယ်ဆိုတော့ဒါတွေကိုတိချက်ပို့ပြီးမှလူငယ်အတန်ကြားပြီးသူတို့ရဲ့ရွာလေးတွေပို့ပြီးမှအစင်ပြောင်းဆေးရှ
ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်တာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညချမ်းအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီဝေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်9:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေ၊တွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။ ဒီဝေမြန်မာပိုင်းကနေပြီးတော့အခုထုတ်လွှင့်ပေးခဲ့တဲ့ရေဒီယိုအစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါရရှင်။မနေ့ပြန်အင်္ဂါမနေ့ကင်းထုတ်လွှင့်ပေးမယ့် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49နဲ့50တို့ကနေဖန်ယူနားဆင်နိုင်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍ၊သုတဆောင်တွေ၊အမေရိကန်တခွင်နဲ့မနေ့ကင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ပါရရှင်။စီစဉ်နေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတက်လှည့်ကြီးညာပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့ဗေးမြို့မှာဖြစ်တဲ့လူဗျူလူမျိုးရေးဝါဒီတီရဲ့စုဝေးပွဲမှာအကြမ်းဖက်ရုံးရင်းစံကတ်ဖြစ်တဲ့အခြေအနေဟာအကြမ်းဖက်ဝါဒရဲ့အတိတ်ပဲဖွင့်ဆိုခြင်းနဲ့ကပ်ညီတယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ကပြောပါတယ်။တံပြန်ဆန္ဒပြတဲ့လူအထဲကိုကားနဲ့မောင်းဝင်တိုက်တာဟာအမုန်းတရားနဲ့တည်ယူသံဆွဲတွေကြောင့်ဖြစ်လာရတဲ့ရာဇဝတ်ကြောင်းလို့ရဖြစ်တယ်လို့ HR McMaster က ABC ရုပ်သံသတင်းဌာနနဲ့မနေ့တနင်္ဂနွေနေ့တွေ့ဆုံမိမြတ်ကမှပြောဆိုပါတယ်။စနေနေ့ကကားနဲ့ဝင်တိုက်တဲ့ဖြစ်ရကြောင်းအသက်32နှစ်အရွယ်အမျိုးသမီးတေဆုံးခဲ့ရပါတယ်။တခြားလူ19ယောက်ဒဏ်ရာရသလိုရုံးရင်ဆံကအခြေအနေကိုကောင်းကင်ကနေစောင့်ကြည့်နေတဲ့ဗာဂျီးနီးယားပြည်နယ်ရဲတပ်ဖွဲ့ဝင်တစ်ဖက်ကလည်းရဟရင်ပြတ်ကျတာကြောင့်တေဆုံးခဲ့ရပါတယ်။ကိုရီးယားကျွန်းဆက်မှာတတ်ဒုံခွင်းဒုံစနစ်အပြည့်အဝချထားနိုင်ရေးအတွက်လှုပ်ထုံးလုံနေဆိုင်ရာကိစ္စရာတချို့ကိုအမေရိကန်နဲ့တောင်ကိုရီးယားတို့ဆောင်ရွက်နေတယ်လို့အမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးကပြောဆိုလိုက်ပါတယ်။အမေရိကန်စစ်ဦးစီးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုဒန်ဖော့ဒ်ကသတင်းထောက်တွေကိုအခုလိုပြောတာပါ။ဆိုးမြို့တော်မှာဒီကနေ့တနင်္လာနေ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့တွေ့ဆုံလာမှလည်းတတ်ဒုံခွင်းဒုံစနစ်အပြည့်အဝချထားရေးအချိန်ကာလသတ်မှတ်ချက်နဲ့ပတ်သက်လို့တော့အသေးစိတ်ဆွေးနွေးကြတာမရှိဘူးလို့ဗိုလ်ချုပ်ကြီးကပြောဆိုသွားပါတယ်။ကုလသမဂ္ဂဘက်ကဒီလအစောပိုင်းမှာချမှတ်လိုက်တဲ့မြောက်ကိုရီးယားပေါ်တန်းခတ်ပိတ်ဆို့မှုတဲ့အရာမြောက်ကိုရီးယားရဲ့ချောက်မီးသွေးတန်ရိုင်းနဲ့တခြားထုတ်ခုံတွေတင်သွင်းမှုကိုတားမြစ်လိုက်တဲ့အကြောင်းတရုတ်နိုင်ငံကဒီကနေ့တနင်္လာနေ့မှာကြေညာလိုက်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်။တနင်္လာနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Vitek Zonyek ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ဖြန်မနက်ခင်းမှာထုတ်လွှင့်ပေးမယ့် VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 49 50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင
This program has come to you from the Voice of America, Washington.